Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA American Day ရဲ့2019ခုနှစ်19ဇူလိုင်အာဇာနည်နေ့ဗုဒ္ဓနေ့မနေ့ကင်းအစီအစဉ်လေးကို Washington DC မြို့တော်ကနေလိုင်းနိုမီတာ340 49ရူကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်မာဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မကတော့စုပြတ်မှုပါရှင်။အီရန်နိုင်ငံရဲ့ပယ်ထိန်တုံးအစီအစဉ်ကိုထောက်ခံသူတွေကို American ပြည်ထောင်စုကတန်ခတ်အရေးယူလိုက်ပါတယ်။ကျွန်တော်ခုနှစ်နှစ်လုံးကပြတ်ကျသွားတဲ့တမတော်တည်ယူပို့ဆောင်ရေး Y8 လေးရင်ဘာကြောင့်ပြတ်ကျခဲ့ရသလဲဆိုတာကိုတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုခုကြောအောင်လွင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမတရားသင်ပုံမှန်နဲ့အရေးယူခံရတဲ့သတင်းတော့၃ဦးကိုတတ်မှတ်ထားတာထက်ရုံးစောထုတ်ခဲ့ပါတယ
်ကျွန်တော်တစ်ထက်မှာဖောင်းတိတ်တော့မပါဘူးပြောရမယ်ဆိုလို့ရှိရင်အချွန်ထက်ဆိုလို့ပြောဒါပေမဲ့အချိန်မရွေးမိုင်းနင်းခံနိုင်တဲ့
အဖန်ခံရတဲ့ DVB သတင်းတော့ကိုရင်းနိုင်ကိုယ်တိုင်ပြောပြခဲ့တာပါဒီကြောင့်သတင်းတွေပြီးတင်ဆက်သွားဖို့ရှိသလိုဒီအမေရိကန်ပြည်ထောင်စုမှာလည်းရောက်ရှင်ပြိုင်နေတဲ့မြန်မာလူငယ်တွေရဲ့စစ်ရုပ်ပြိုင်ပွဲမှာဘယ်လိုအဆင့်နေရရှိခဲ့ပါသလဲတခါအာဇာနည်နေ့အကြောင်းနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လွင်တို့ပြောပြမှာပါ
အီရန်နိုင်ငံရဲ့ပယ်ထိန်တုံးအစီအစဉ်ကိုထောက်ခံတယ်လို့ဆိုရဲလူပုဂ္ဂိုလ်17ယောက်နဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်ပါတယ်2015ခုနှစ်ကအီရန်နဲ့ရရှိခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်အတိုင်းအီရန်ကလိုက်နာဆောင်ရွက်နေပါတယ်လို့အမေရိကန်ကထပ်မံအတည်ပြုခဲ့ပေမဲ့အခုလိုအရေးယူလိုက်တာဖြစ်ပါတယ်။အီရန်ရဲ့ဆောင်ရွက်မှုတွေဟာအရှေ့လေပိုင်းဒေသရဲ့တည်ငြိမ်လုံခြုံရေးနဲ့တာယာဝါပြောရေးကိုထိခိုက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အီရန်နိုင်ငံရဲ့လက်ရွေးစင်အထူးတပ်ဖွဲ့ဖြစ်တဲ့ Revolutionary Guards တပ်ဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့နှစ်ဖွဲ့ကိုလည်းအမေရိကန်နိုင်ငံခြားရေးဌာနကပိတ်ဆို့တန်းခတ်ခဲ့ပါတယ်။အဲ့ဒီအဖွဲ့တွေဟာပယ်ထိန်တုံးတီထွင်မှုနဲ့စမ်းသပ်ပစ်လွတ်မှုဆိုင်ရာအစီအစဉ်တွေမှာပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။ American ဗဏ္ဍာရေးဝန်ကြီးဌာနကလည်းအဖွဲ့ခုနှစ်ဖွဲ့နဲ့လူပုဂ္ဂိုလ်5ယောက်ကိုအီရန်စစ်လက်နက်ပစ္စည်းဝယ်ယူမှုအပေါ်ပံ့ပိုးပေးမှုအီရန်လူမျိုး3ယောက်ကိုအီရန်အခြေစိုက်နေချက်နေဆက်ဖြတ်ကျော်ရာဇဝတ်ဂိုင်းနဲ့ဆက်နွယ်မှုတွေနဲ့အရေးယူခဲ့ပါတယ်အရေးယူတံခါးမှုတွေအရာပြစ်မှတ်ထားခံရတဲ့အီရန်လူမျိုးတွေအမေရိကန်နိုင်ငံထဲမှာရှိနိုင်တဲ့ပိုင်ဆိုင်မှုမှန်သမျှကိုထိန်းချုပ်လိုက်သလိုအမေရိကန်လူမျိုးတွေအနေနဲ့သူတို့နဲ့စီးပွားရေးမလုပ်ရလို့တားမြစ်လိုက်ပါတယ
်အမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုအသစ်တွေလုပ်ဖို့ချင်းချောက်တာတွေရှိနေပေမဲ့လည်းဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးထုလွှတ်တော်အတွက်ကိုယ်စားလှယ်ရွေးချယ်မှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ဗင်နီဇွဲလားနိုင်ငံခြားရေးဝန်ကြီးကမနေ့တုန်းကပြောလိုက်ပါတယ်အမေရိကန်နဲ့ဗင်နီဇွဲလားရဲ့ဆက်ဆံရေးကိုလည်းပြန်ပြီးတော့တုံ့တက်ဖို့အစီအစဉ်တွေရှိတယ်လို့လည်းသူကဆိုပါတယ်။ဇူလိုင်လ30ရက်နေ့မှာကျင်းပဖို့အစီအစဉ်နေတဲ့ဗင်နီဇွဲလားရဲ့အထုလွှတ်တော်ကိုသမ္မတမာဒူရိုကဆက်ပြီးတော့လုပ်နေမယ်ဆိုရင်ပြင်းထန်ပြီးတော့စီးပွားရေးဆိုင်ရာပြောင်းလဲဖြစ်စေမယ့်လုပ်ရက်တွေကိုဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်မှုအတိုင်းဆက်ပြီးတော့လှုပ်ဆောင်သွားဖို့စဉ်းစားမယ်လို့အင်မီရိုယာရှိတွေကမနေ့တုန်းကပြောခဲ့ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုအနာရှင်လုံးဝဖြစ်သွားစေမယ့်လမ်းကြောင်းအဖြစ်မခံနိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့အစိုးရအရာရှိတူကပြောပါတယ်ဗင်နီဇွဲလားနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအပါအဝင်ဗင်နီဇွဲလားအစိုးရအရာရှိတော်တော်များများကိုအရေးယူပိတ်ဆို့ဖို့အမေရိကန်ဘက်ကပြင်ဆင်နေတဲ့အကြောင်း Reuters သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်စီးပွားရေးအရာကြေကြေပြတ်ပြတ်အရေးယူမှုတွေလုပ်ဖို့လဲအမေရိကန်ဘက်ကစဉ်းစားနေတဲ့အကြောင်းဒီစီစဉ်နေအားလုံးဆောင်ရွက်ဖို့အဆင်သင့်ဖြစ်နေတဲ့အကြောင်းကိုလည်း Reuters သတင်းမှာဖော်ပြထားပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းကသမ္မတလောက်ဟီလရီကလင်တန်ထိခိုက်နိုင်တဲ့သတင်းအချက်အလက်တွေရနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဒေါ်နယ်ထရန့်ရဲ့သားကရုရှားအစိုးရရှေ့နေတယောက်နဲ့တွေ့ဆုံပွဲမှာရှေ့ရောက်မြောက်ပါဝင်သူကိုအမေရိကန်သတင်းဌာနတွေကအင်္ဂါနေ့မှာထုတ်ပြန်ဖော်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကနယူးယောက်မြို့ကထရန့်တာဝါမှာတွေ့ဆုံခဲ့ကြတဲ့တွေ့ဆုံပွဲမှာအိုက်ကာဗယ်ဒက်ဆိုသူလည်းပါဝင်တယ်လို့ဖော်ပြပါတယ်။အဲ့ဒီသူဟာရုရှားအစိုးရနဲ့နှီးဆက်သူတယောက်တည်ထောင်တဲ့ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာထရန့်အနိုင်ရအောင်ရုရှားအစိုးရနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေချိန်မှာခုလိုအချက်အလက်တွေထပ်ပြီးထွက်ပေါ်လာခဲ့တာပါရုရှားရှေ့နေနာတာလီယာဖယ်လစ်နစ်စကာယာနဲ့တွေ့ဆုံပွဲမှာထရန့်အနိုင်ရရေးအတွက်အဓိကစီယုံရေးတာဝန်ယူခဲ့ကြသူတွေဖြစ်တဲ့သူ့ရဲ့သမက်ဂျရက်ကွရှနာနဲ့စီယုံရေးမန်နေဂျာအဲ့ဒီအချိန်တုန်းကစီယုံရေးမန်နေဂျာဖြစ်တဲ့ပေါ်မန်နာဖော့တို့လည်းဒီတွေ့ဆုံပွဲတွေမှာပါဝင်ခဲ့ပါတယ်သမ္မတထရန့်ကတော့သူ့ရဲ့သားအကြီးစီစဉ်တဲ့တွေ့ဆုံပွဲနဲ့ပတ်သက်လို့အကြိမ်ကြိမ်ခုခံပြောကြားခဲ့ပါတယ
်အမေရိကန်သမ္မတဘာရက်အိုဘားမားလက်ထက်တုန်းကပြတ်ထန်းခဲ့တဲ့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲရေးအခုသမ္မတဒေါ်နယ်ထရန့်လက်ထက်မှာကြိုးပမ်းနေကြတာမအောင်မမြင်ဖြစ်နေပါတယ်ထက်တော်ကလူအများစုခေါင်းဆောင် Lutoma Miss McCallne Gani Bido Jamai Sanshamu Ubri Mujango Bigger Padonga Lutoma Ten Dunga Bido Eri Mujan D P Tena Ni Donga Mekwe Song Piamuma Ma Omingebau Raja Jamai Sanshamu Ubri Piwa Pinsina Chuba Muha A chain the nilo janja Tony Mari. American Bidre Pobido Pobio Kamido Yingana Madure Jamai Sanshamu Senate Ku Yao Sabido Chuban Tomelo Teloto Lumiazu Kong Song Ma Miss McConega, Mirunga, Piogabane, Republican Party, Telloto, Matri, Tremagube, Leshi, Ubri, Mujaha, Ubri, Hongu, a Sartona Laude, season name of Padalu, Jamae, Amakans, Ye, Ninja Tong, Le Malone, Musovido, Kangamuri, Sinirakia.
You have a week and I am never be Mabada Sisinigo, Malecha Nagani Kunanai, a tea, I know me that those and Nay, Kiluhax go down Ninga. Lightometer laser, kilohertz colle tontonia. Lightometer laser shake, kilohertz chalte shingane. Dutia naiwama, lina mida dea goze, kilohertz stinga kongarugani, tone penny variation.
The Human Rights Council formed a three-member fact-finding mission. We
အဖွဲ့ဝင်၃ယောက်ပါဝင်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလူခွင့်ရေးကောင်စီကဖွဲ့စည်းခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာအပြုသဘောမဆောင်တဲ့အတွက်မြန်မာနိုင်ငံကသဘောမတူခဲ့ပါဘူးအချက်အလက်ရှာဖွေရေးအဖွဲ့လာရောက်မယ်ဆိုရင်အဲ့ဒီမှာလက်တွေ့ဖြစ်နေတဲ့အခြေအနေတွေပိုပြီးဆိုးသွားနိုင်တယ်လို့ကျွန်တော်တို့ထင်မြင်တဲ့အကြောင်းပြောတော့တာပါကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချ ရခိုင်ပြည်နယ်မှာစိန်ခေါ်မှုတွေအများကြီးရှိနေပြီးလုံခြုံရေးအခြေအနေဟာရှုပ်ထွေးနေဆဲဖြစ်တယ်လို့သူကဆိုပါတယ်။ရခိုင်ပြည်နယ်တွေကဒုက္ခတဲ့စခန်းတွေကိုအကြမ်းဖက်သမားတွေရဲ့လေ့ကျင့်ရေးစခန်းတွေအဖြစ်အသုံးပြုနေတဲ့ဆိုတော့ခိုင်မာတဲ့တပ်တွေအထောက်အထားတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လည်းတန်တမန်တွေကိုဦးတောင်းထွန်းကပြောပြခဲ့ပါတယ်။အခြေအနေရှုပ်ထွေးနေတဲ့ရခိုင်ပြည်နယ်ပြည်ထနာကိုအပြေရှားတဲ့နေရာမှာအပြုသဘောဆောင်ချင်းခတ်ဖို့လိုတယ်လို့လည်းဆိုပါတယ်။ဒီ NLD အစိုးရရင်ဆိုင်နေရတဲ့တခြားစိန်ခေါ်မှုတွေကိုလည်းနိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကရှင်းပြခဲ့ပါတယ်။အထူးသဖြင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအခက်အခဲတွေအများကြီးရှိနေဆဲဖြစ်ပေမဲ့ဆက်ပြီးတော့စ조사လုပ်နေတယ်လို့ဦးတောင်ထွန်းကရန်ကုန်အခြေစိုက်နိုင်ငံကတန်တမန်တွေကိုပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်မစ္စယန်ဟီလီဟာနေ့တုန်းကနေပြည်တော်မှာဝန်ကြီးဌာန၄ခုနဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်ကလူဝင်မှုကြီးကြပ်ရေးကိစ္စနိုင်ငံသားပြုမဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လို့သမားလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းတွင်းဝင်ကနေပြီးတော့ VOE ကိုပြောပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေတွေကိုလေ့လာဖို့ Miss Yan Healy က၁၂ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတာဖြစ်ပြီးတော့လာမယ့်ဇူလိုင်လ၂၁ရက်နေ့ကြာလို့ရှိရင်သူ့ရဲ့ခီးစဉ်ကိုအဆုံးသတ်မှာပါ။ရန်ကုန်၊ရခိုင်ပြည်နယ်နောက်ပြီးတော့ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေကိုလည်း Miss Yan Healy တောက်ရောက်ခဲ့ပါတယ်။၂၁ရက်နေ့ကြာလို့ရှိရင်ရန်ကုန်မြို့မှာတရင်းစာရှင်နယ်မွေလုပ်ဖို့စီစဉ်ထားပါတယ်။
ဂျွန်လ9ရက်နေ့ကဘိမ်းမြို့ကနေရန်ကုန်မြို့စီပြန်တန်းသွားစဉ်ပြတ်ကျသွားတဲ့တပ်မတော်တည်ယူပို့ဆောင်ရေး Y8 လေယာဉ်ဟာဆိုးဝါးတဲ့ရာသီဥတုနဲ့ကြုံတွေ့ခဲ့ရပြီးတော့လေယာဉ်ကိုမထိန်းနိုင်လို့ပြတ်ကျခဲ့ရတာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကပြောကြားလိုက်ပါတယ်။ဒဝယ်မြို့အနောက်တောင်ဘက်53မိုင်ကျော်လောက်အရောက်မှာဆက်သွယ်မှုပြတ်တောက်ပျောက်ဆုံးပြတ်ကျသွားခဲ့ရတာဟာမတမာမှုတစ်ခုခုကြောင့်တော့၎င်းပောက်ကွဲစေတတ်တဲ့ပစ္စည်းတစ်ခုခုတော့၎င်းဒီလေယာဉ်အင်ဂျင်ချို့ရင်းရပ်တန့်မှုကြောင့်တော့၎င်းပြန်တန်းနေစဉ်ပြတ်ကျခဲ့တာမဟုတ်ဘူးလို့တမနာကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ထင်းမှဖော်ပြထားပါတယ်။ဒီလေရင်ပြတ်ကျမှုကိုဘလို့အသေးစိတ်စုံစမ်းခဲ့တယ်လဲဆိုတာကိုလည်းဒီဇူလိုင်လ17ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှအကျဉ်းတွင်ရေးထားပါတယ်။ Australia နိုင်ငံလီဒါရဲ့လေကြောင်းလုံခြုံရေး DDAAFS ဌာနကကျွမ်းကျင်သူတွေနဲ့ဒီမြန်မာနိုင်ငံလေရင်မတော်တဆထိခိုက်မှုစုံစမ်းစစ်ဆေးရေးဌာနတာဝန်ရှိသူတွေပူးပေါင်းစုံစမ်းခဲ့တာကိုလည်းဖော်ပြထားပါတယ်။ဂျွန်လ18ရက်နေ့ကဆယ်ယူရရှိတဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် Black Box ကရတဲ့မှတ်တမ်းတွေအရလေယာဉ်ပြတ်မကျခင်အချိန်အထိလေယာဉ်ဆက်အစိတ်အပိုင်းတွေချိုယွင်းမှုမရှိကြောင်းစစ်ဆေးတွေ့ရတယ်လို့ဆိုပါတယ်။ရုတ်တရက်ပြောင်းလဲနေတဲ့ပုံမှန်မဟုတ်တဲ့ရာသီဥတုမှပြန်တမ်းရတဲ့အတွက်လေယာဉ်ကိုထိမ့်ချုပ်မောင်းနေနိုင်တဲ့အခြေအနေမရှိတော့ဘဲပြတ်ကျခဲ့ရတာဖြစ်တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်ရှင်။
ဘုရုနေမနက်ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမဆူမြတ်မုံနဲ့ကိုကျော်အောင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာမှာလည်းအခုပဲတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းလွှာတွေကိုနားဆင်ရပါမယ်။နှစ်90တိအာဇာနည်နေ့ကိုထူးခြားတဲ့ပြသမှုတွေနဲ့ပထမဆုံးချိန်ကျင်းပသွားဖို့ရှိနေပါတယ်။အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ဝန်ကြီးများရုံးမှာကောင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့နေ့ကအခန်းထဲကြံခဲ့တဲ့ပစ္စည်း28မျိုးကိုပြသသွားဖို့အာဇာနည်ပိတ်မှန်မှာလည်းကောင်းဆောင်ကြီးတွေရဲ့လွတ်လပ်သမိုင်းစဉ်တွေကိုပြသသွားမှာဖြစ်ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်မိခါကသတင်းပေးပို့ထားတာပါ။အ
ာဇာနည်ကောင်းဆောင်ကြီးများလှုပ်ကြံခံရတာခုဆိုရင်နှစ်90ပြည့်ပါပြီ။အရင်ကတော့အာဇာနည်နေ့ဆိုတာကိုကန့်သတ်မှုတွေနဲ့ကျင်းပလာခဲ့ရတာကနေအခုဆိုရင်တစကန့်သတ်မှုတွေပဲဖြစ်လာနေပါပြီ။ဒီနှစ်ကြုံရမယ့်နှစ်90မှာဆိုရင်တော့အာဇာနည်ကောင်းဆောင်ကြီးတွေနဲ့ပတ်သက်တာတွေကိုပထမဆုံးထူးခြားပြသဖို့လှုပ်ဆောင်ထားရတဲ့ပတ်သက်လို့အရင်တုန်းကအတွင်းဝင်ရုံးလို့ခေါ်ခဲ့ကြတဲ့ဝင်းကြီးများရုံးကိုထိန်းသိမ်းဆောင်ရွက်ရေးအဖွဲ့ကမမေတန်နာဝင်းကအခုလိုပြပြသွားတာပါ။အ
ရင်နှစ်နဲ့မတူပဲထူးခြားကြပါတော့။ကြိုးတို့လှုပ်ကြံခံရတဲ့အခန်းပေါ့နော်။အဲ့ဒါကိုအများပြည်သူကိုပြမယ်ပေါ့နော်။အရင်တုန်းကမူရင်းပရိဘောဂတွေကို display လုပ်ပြီးတော့အခန်းထဲမှာပေါ့နော်ပြသသွားမှာဖြစ်တယ်။အများပြည်သူကအဲ့ဒါဝင်လို့တော့မရဘူးပေါ့နော်။အပြင်ကနေပြီးတော့ကြည့်လို့ရပါမယ်။ဆရာကြီးဦးရတန်ရဲ့လက်ဆိုတို့နောက်မြန်မာလေးတို့နောက်ပြီးတော့ဆက်လက်တို့အဲ့လိုမျိုးလေးပေါ့နော်။နောက်တခြား documents တွေရောပေါ့နော်။အဲ့လိုမျိုးလေးဆရာစာတမ်းလေးပါတဲ့28မျိုးလည်းဒါပထမဆုံးတင်ပြသသွားမှာ။ပါလီမန်ကတော့အရင်တစ်ဒီကားနဲ့မတူတာအဲထဲမှာ original furniture တွေနဲ့ပါလီမန်စတင်တိုင်းပြင်ထားပြီးတော့ပြမယ်ပေါ့နော်။နောက်ပါလီမန်နဲ့ပတ်သက်တဲ့ဆက်လက်တွေပါရင်လည်းနော်အဲ့ဒါတွေလည်းလမ်းတစ်ချောင်းမှာကျမတို့ကြားတာမှာပေါ့နော
်အရင်ကတော့ဝင်းကြီးများရုံးကိုအများပြည်သူလိမ့်လာနိုင်ဖို့အတွက်အာဇာနည်နေ့တရက်ထဲကိုပဲခွင့်ပြုရာကနေဒီနှစ်မှာတော့နှစ်ရက်ထပ်တိုးပြီးဇူလိုင်21ရက်နေ့ထိဝင်ဝင်ရောက်လိမ့်လာခွင့်ပြုသွားမှာဖြစ်ပါတယ်အာဇာနည်နေ့မှာလွတ်လပ်ရေးရခဲ့တဲ့နေ့ကယူနီယံချက်အလံဖြုတ်ချပြီးမြန်မာနိုင်ငံအလံလွှင့်တူခဲ့တဲ့နေ့ရအပါအဝင်ပါလီမန်အဆောက်အအုံနဲ့အာဇာနည်ခေါင်းဆောင်ကြီးများလှုပ်ကြံခံရတဲ့ခမ်းမတွေကိုလည်းလိမ့်လာကြည့်ရှုခွင့်ပြုသွားမှာပါဒါ့အပြင်ခေါင်းဆောင်ကြီးတွေအတွက်ရည်မှန်းပြီးစွန့်ကပ်တာတွေလည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ခေါင်းဆောင်ကြီးတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုရေးဆွဲထားတဲ့ပကြီးပြိုင်ပွဲကိုလည်းဒီနှစ်မှာထူးထူးခြားခြားဝင်းကြီးများရောက်မှလှုပ်သွားဖို့ရှိနေပါတယ်။အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့အခန်းတွေကိုဒီနှစ်နှစ်90ပြည့်မှာမှပထမအဦးဆုံးဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။ဝင်းကြီးများရုံးတွေကိုပြီးခဲ့တဲ့နှစ်2015ခုနှစ်ကနေစပြီးအာဇာနည်နေ့မှာအများပြည်သူတွေလေ့လာနိုင်ဖို့ဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။ဝင်းကြီးများရုံးအပြင်အာဇာနည်ဗိမာန်မှာလည်းထူးထူးခြားခြားအနေနဲ့ခေါင်းဆောင်ကြီးတွေရဲ့လွတ်လပ်ရေးသမိုင်းဖြစ်စဉ်တွေကိုရုပ်ပုံကားချက်တွေနဲ့ဝေဝေဆာဆာဖော်ပြပြီးပြသသွားဖို့ရှိနေပါတယ်။ဒါအပြင်နှမောက်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပြလိုက်ကိုလည်းအထူးအထိမ့်မဲ့ဖြစ်ဗိုလ်ချုပ်ဓာတ်ပုံပင်နိုင်တွေရန်ကုန်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပုံဖနိုင်းတွေနဲ့အတူအာဇာနည်နေ့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်း TV မှာပြသထားဖို့အတွက်စီစဉ်ထားတယ်လို့ရှေးဟောင်းသုတေသနကတာဝန်ရှိသူတဦးကပြောဆိုထားပါတယ်။ဒီလိုထူးထူးခြားခြားပြသမှုတွေလှုပ်ဆောင်နေတာမှာလာရောက်ကြည့်ရှုသူတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုရှိနေတဲ့အတန်တွေကတော့ထွက်ပေါ်နေပါတယ်။ပြည်ပကအကြမ်းဖက်အဖွဲ့အစည်းတွေကဝင်ရောက်ဖွဲ့ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့ပြည်ထရေးဝန်ကြီးဌာနကအတွင်းဝင်ဦးတင်မြင့်ကတော့အာဇာနည်နေ့မတိုင်မီဇူလိုင်16ရက်နေ့ကနေစပြီးအုပ်ချုပ်ရေးမြို့တော်နေပြည်တော်မှာဒါမကတနိုင်ငံလုံးမှာပါလုံခြုံရေးစတင်တိုးမြှင့်ထားတယ်လို့သူကပြောဆိုထားပါတယ်။
အဲ့တော့လုံခြုံရေးအရပြည်ဥစ္စာတာတက်ပြင်ရောက်ကြည့်ရမြို့နယ်ခရိုင်တိုင်းတိုင်းမှာတက်ပြင်ကလိုင်တန်းတက်ကြည့်နေတိုင်းတိုင်းတက်ကြည့်နေကြတာပုံပုံလေးကဒီမှာတက်ပြင
်ကဆက်ဆောင်နေပါတယ်။တော့ဒီမှာ
တော့ဒီကိစ္စကမြန်မာနိုင်ငံကပေါ်တော့တက်ပြင်ကနေပြည်မှာကွန်မြူနတီပိုလစ်ဆိုပြီးတော့ဒီကကိုပေါင်းပြီးတော့ဆောင်ရနေတယ်။
နောက်ကွန်ပစ်ဒစ်ဆိုပြီးဒါလည်းဒီနေရာလေးဆောင်နေတယ်။အဲ့တော့နေရာကဒီနေရာပြည်လူတွေဆောင်ဖို့တက်ကိုကျွန်တော်နေသေးပြီးခဲ့တယ်။အဲ့ဖြစ်တယ်ခဲ့တယ်လည်း
ဇူလိုင်16ရက်နေ့အာဇာနည်နေ့မှာနေပြည်တော်ကောင်စီမှအာဇာနည်ခေါင်းဆောင်ကြီးတွေအတွက်စွန့်ကပ်အမျှဝေအခမ်းအနားတစ်ခုသာပြုလုပ်သွားမှာဖြစ်ပြီးအစိုးရထိပ်တန်းခေါင်းဆောင်တော်တော်များရန်ကုန်ကိုလာရောက်ကြဖို့ရှိနေပါတယ်။ပြည်သူတွေအနေနဲ့အာဇာနည်ဗိမာန်မှာနေ့လယ်12နာရီနဲ့ညနေ5နာရီထိဂါရဝပြုခွင့်ရမှာပါ။ဒီလိုဂါရဝပြုတာမှာဒုတ်၊တန်ပိုက်၊ကော်ပိုက်တို့ယူဆောင်လာတာတွေ၊အလံတွေယူဆောင်လာတာတွေအပြင်ပ 班规、班证、班诺边，哪敢封路过吧？龙江人呀，有三关没比五路，龙江人那时间天天也配个偷边查吧的心。
妈咪看下，这边被包接去吧嘞，咱来的是天马呗。阿咱你刚上你的耶，单独你家的，反正比上周至少也说的一满只哈。我今天没比话的五路比把车在单拿刚上的车呢，那个一路下头的个都带来加币。这么多也得包了，将来不路按你的路偷边查吧嘞，提前我设备标标去嘛嘞。路来一比度个不叫我上来的话，阿咱你刚上你的路将看下比拐弯打给他，这个你说言，你可能是西拉比去吧嘞。你们那个嘛，没读国标的，当然那里呢读。Democracy Federal 比当初是那个第三页，但你朋友读的垃圾不过，阿咱你刚上去的，你们给家了吧？但买这个呢，那个看见我偏几眼，阿咱你刚上去的，一满街比我什么垃圾葫芦 ，American 老百姓 ，California 比那个，乡下比那眼睛目等奥克他，到达三腿毛个，懂得吧嘞？
是过去来嘛，下送多嘞，就那刚上去的。如果移民他的费托比当初是什么嘛？没骗人的物，就烂木说了嘞，没洗的物。我第二面大木嘞，比比娃娃没压物，没洗物。单独里面嘞，没压的物路表露下来。特别咩，阿库不出昂山也得米，到昂山书记家阿库，就那路当地个乌巢人的困意压那边，费托比当初古地头咩，说不到哦，村里家的看嘛。啊，你要你了，你也别包哩。这个路这么多，别看你不咯，那路路拉拉的，这个别比当初费托，那个地通钱那时候先，当山书记啊，所以呢，你那边咯啊，路段没时候先，叫我听了，把门没开不。
费托是那包包拉一段，路多的嘛，屋里人家哎呀，九万路上你那没有古钱的，没对呀，在五路钞票拉都干咯。美国那个马来西亚那里的，钱没有打得乌 ，CNF 也丢给他。乌坦南连坦皮巴的，
正好如阿赞尼刚上几面阿巴文，不就阿赞内等一下刚上的阿龙啊 ，Democracy 呢发了比当初古以前说第三脉路，变龙嘛个体比比到，不拉业务阿都有开的吧？不就阿赞么西多变脉，刚上几面也蛮差的，本来我没要队伍路，正好如标签嘛嘞，阿酷 Democracy 变来新单目六个白马。但一旦刚上阿巴文，那些阿南亚他的 NLD 阿巴文，怎么着阿巴文啊？这个为费了比当初第少钱的所以，来对家家对面比着萝卜，不比着萝卜的了，就能懂得起嘛的。怎么着阿巴文啊？所以呢，但一旦刚上面个 NCA 啥酒呀，许多偏巴嘛，那俺也说那个偏巴你了偏巴。来对家家表演，第那个费了。第三页这个，说到天嘛，三点水内的档案，么加压在五楼，只能一楼进嘛了。
那是单一档岗上旅游，苏阳呢？怎么了吧？这波拉机比别有楼马大，这前个阿三的岗上的楼拉的一满接队，阿刚的波拉那嘛撇的路，实在是没有在交那岗上路撇的，故作明啊秀明嘛的。
哎，等啊，我就路那么个的，他个什么呢？发了地方有吧？他为咩交没有交？要把南阳嘛，现在呢，还在比当初做的偏不拿的吧？我，那当三书记那时的，对阿姐变了我老年的看嘛，看看人家一种对你阿的，土得偏咯，但是这么老也得包拉包喏，当地啊有关于所谓的七巧七巧改名的卡多的，都到伢嘞，啊这个是记录的话大过的五几年的，但是呢，咱都也做的哈，不要买，听你阿妈。但那里别家嘞，材料的我那记录留着留，像那路你妈吃的广场那个，然后三书记搞那个，爸爸奶奶呢，还有比方说大妈也没说到过，就那对呀吧的分呀。
不像三八文，阿咱的广场古路哈，这张古呀里在可能古是来那十古月，没那谁那一叫嘛，像个没有不往叫人家专门有嘛，在那他妈的作业六讲只看不着，提送给伢了，别把嘞，怎么样？ပြည်ရရဘုဒ္ဓနေမနေ့ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်။မတရားသိမ်းဆက်သွယ်မှုပုံမှန်စက်ကွန်မြင်းဆောင်တင်တဲ့ဖမ်းခံထားရတဲ့သတင်းတောက်သုံးကိုဇူလိုင်လ21ရက်နေ့မှာရုံးထုတ်ဖို့အစီအစဉ်ထားရက17ရက်နေ့မှာစောပြီးရုံးထုတ်လိုက်တဲ့အတွက်သတင်းမီဒီယာအတိုင်းဝန်ကြားအံ့အားသင့်စေခဲ့သလိုဖမ်းဆီးခံထားရတဲ့သတင်းတောက်သုံးဦးတို့ကလည်းသူတို့ကိုမတရားသဖြင့်ဖမ်းဆီးထားကြောင်းထုတ်ပြောကြပါတယ်။ အခုလိုဖမ်းဆီးထိန်းသိမ်းတာဟာဥပဒေနဲ့ကိုင်းညီမှုမရှိဘူးလို့ဥပဒေပညာရှင်တချို့ကထောက်ပြပါတယ်ကိုဇော်ဝင်းလိုင်ကပြောပြမှာပ
ါ DVB သတင်းဌာနကအကြီးတန်းသတင်းတော်ဦးအေးနိုင်ကိုပြည့်ဖုံးအောင်နဲ့အေယာဝတီသတင်းဌာနကကိုသိန်းစော်ခေါ်လဝီဝမ်တို့၃ဦးကိုမူလကဇူလိုင်လ၂၁ရက်နေ့မှာရုံးထုတ်ဖို့စီစဉ်ထားရကတရားသူကြီးကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကကျင်းပတဲ့အခါတိုင်းတက်ရမယ့်ရက်နဲ့တိုက်ဆိုင်နေတဲ့အတွက်ဆိုပြီးသူတို့ကိုရုတ်တရက်မနေ့ကဇူလိုင်လ၁၈ရက်နေ့မှာရုံးထုတ်လိုက်တာဖြစ်ပါတယ်ဒါပေမဲ့သူတို့အမှုကိုလာမဲ့ဇူလိုင်လ28ရက်နေ့မှာကြားနာဖို့ရက်ရွှေ့ဆိုင်းလိုက်ပါတယ်။တရင်တော်၃ဦးကိုအင်ကာနေကရုံထုတ်စဉ်သူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်လို့သူ့ရဲ့သဘောထားကို DVB သတင်းဌာနအကြီးတန်းသတင်းတော်ဦးအေးနိုင်ကအပြင်မှာစောင့်နေသူတွေကိုအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်တို့လက်ထက်မှာဖောင်းတိန်တော့မပါဘူးပြောရမယ်ဆိုလို့ရှိရင်အချွန်ထက်ဆိုလို့ပြီးတော့ဒါပေမဲ့အချိန်မရွေးမိုင်းနှင်းခံနိုင်တဲ့တနတ်နဲ့ချော်ပစ်ခံနိုင်တဲ့ဆိုတဲ့နေရာတွေကိုကျွန်တော်စွန့်စားသွားရဆိုတာရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်ဘဝတွေသက်တွေကိုပေးပြီးတော့ဒီမီဒီယာလုံကောင်းလောက်တာဒါပေမဲ့စိတ်မကောင်းစရာဖြစ်တာကမမာပြီးမှတခါဘူးမှဒီမီဒီယာသမားတွေပေါ်မှာအရေးယူဆောင်ရခြင်းမရှိတဲ့စက်ခွန်တင့်တဲ့ကျွန်တော်တို့ကိုတရားဆက်ဆိုတယ်ဒါဟာကျွန်တော်တို့ထောင်ချခြင်းမချခြင်းနဲ့ဆိုင်လို့ရှိရင်ကျွန်တော်မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုသွားရဲဆိုတဲ့ဒဏ်ကြောင့်ကိုကဘာကိုကျွေးကြော်နေပေမဲ့လည်းဆက်စရာကောင်းတယ်ဒီဥပဒေတွေကိုလွတ်တော်ကနေလူထုကနေတင်လျှောက်တဲ့နော်ကိုယ်စားတွေကနေပြီးတော့ဦးစားပေးတင်သင့်တယ်နောက်ပြီးတော့66ကာကြီးနဲ့ဒီ vice editor ချုပ်ကိုကျော်မင်းဆွေနော်ဒါဖန်ချုပ်ခံရတယ်အမကမရောက်ဆိုသတင်းကြားတယ်ဒါရီယာဆိုလို့ရှိရင်အင်မတန်မဖြစ်သင့်တဲ့ကိစ္စလို့မြင်တယ်အဲ့တော့ဘလို့ပဲအာဃာတတွေရှိခဲ့ကျွန်တော်တို့တိုင်းပြည်ပြန်လဲထူထောင်ဖို့အချိန်ရောက်ပြီ
ဥအောင်သူဟာလူအခွင့်အရေးရှိနေတူဦးဖြစ်တဲ့အပြင်ဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူလည်းဖြစ်ပါတယ်သူကသတင်းတော့တွေကိုအခုလိုဖန်ဆီးတာဟာဥပဒေနဲ့ကိုက်ညီခြင်းမရှိဘူးလို့ပြောပါတယ
်ဥပဒေကြောင်းရပြောမယ်ဆိုရင်အခုမီဒီယာသမားသုံးကိုဆွဲဆိုထားတဲ့1980မတရားခြင်းဥပဒေနဲ့ဆွဲဆိုခွင့်မရှိဘူးဆိုတာပြောလို့ရတယ်တိတိကျကျအဖြစ်သူတို့တန်ကတော့ဥပဒေစိုးမိုးရေးအခြေခံကနေရာနှုန်းပြကျွန်တော်ပြောလို့ရတယ်အဲ့ဒါကဘာလဲဆိုတော့ဥပဒေစိုးမိုးရေးဆိုတာဒီစဲဥပဒေတွေကိုလူတိုင်းကအားလုံးလိုက်နာရမယ်ဥရီရှိမောင်းမှာအားလုံးကအတူတူပဲဖြစ်ရမယ်။အားလုံးလို့ပြောတဲ့ခါကျတော့အစိုးရအာဏာပိုင်နဲ့တာမန်ပြည်သူနဲ့တရင်တောင်းနဲ့ကွဲခြားလို့မရဘူး။အဲ့တော့ဥပဒေကိုအစိုးရအာဏာပိုင်တွေကချိုးဖောက်ရင်လည်းရေးယူရမယ်။အဲ့ဥပဒေကိုတခြားလူကချိုးဖောက်ရင်လည်းရေးယူရမယ်။အဲ့တော့ဥပဒေတွေကိုတခြားလူကချိုးဖောက်ရင်ရေးယူတယ်။အစိုးရအာဏာပိုင်တွေကချိုးဖောက်ရေးမယူဘူးဆိုတာဟာဥပဒေစိုးမိုးရေးပြတ်တဲ့သဘောဝါပဲ
။ဒါအပြင်သူတို့ကိုဖမ်းဆီးတဲ့ပုံစံဟာနီလန်လွဲချော်နေကြောင်းလဲဥအောင်ထုကထောက်ပြပါတယ
်။တော့ဆိုးတာကဘာလဲဆိုတော့အန်းခွင့်မရှိတဲ့စစ်တပ်ကဖမ်းတာပေါ့ဗျာ။စစ်တပ်ကဖမ်းခွင့်မှမရှိဗျာ။အဲ့တော့စစ်တပ်ကဖမ်းခွင့်မရှိဘဲဖမ်းတယ်။ဖမ်းတာလေစစ်တပ်ကဖမ်းတာကိုရဲတဲ့ဆိုလိုက်တယ်။ရဲကလည်းဟေးကောင်စစ်တပ်မင်းဘာကြောင့်ဖမ်းတာလဲ။ငါတို့လို့မင်းဘာကြောင့်ဝင်လောက်တာလဲလို့စိတ်မခေါ်ရဲပဲနဲ့စစ်တပ်ဖမ်းတာကိုကောက်ကုတ်ကလေးလက်ခံလိုက်ပြီးတော့မှအမှုဆက်သွားတာကဒါကူကကျွန်တော်တို့ဒီ fair trial concept လို့ခေါ်တယ်။တရားမြတ်တာဆိုတော့စည်းစီရင်တဲ့နိုင်ငံတကာအခြေခံမှုနဲ့ရာနှုန်းပြန့်ကျင်နေတာအဲ့တော့ကျွန်တော်တို့ဒီဒုတိယဖမ်းဆီးခံပြီးတိုင်းမှာသူတစ်ဖြင့်တရားရုံးမရောက်ခင်အဆင့်ကြားထဲမှာ pre trial stage လို့ခေါ်တာပေါ့အဲ့ဒီဒီအဆင့်ပေါ့တရားရုံးမရောက်ခင်အဆင့်ကြားထဲမှာဖြစ်တဲ့အခြေအနေတွေကိုဖြစ်တိုင်းမှာနေ့စဉ်စနေကြဖော်ထုတ်နိုင်မှုအသေးကိုရေးကြည့်လာတယ်ဒါကအခုသတင်းတောက်တည်းရမှုခင်းတာမကဘူးမှုခင်းအားလုံးနဲ့ဆိုင်ပါတယ
်သူတို့ပေါ်ဆွဲချက်တင်ထားတဲ့ပုံမှန်စက်ခွန်မြင်းဆောင်1အရာအများဆုံးထောင်ဒဏ်3နှစ်ကြာခံရနိုင်ပါတယ်။အဲဒီလိုထောင်ဒဏ်3နှစ်အထိပြစ်ဒဏ်ပေးနိုင်တဲ့အမှုတွေကိုအာမခံပေးရလေရှိတယ်လို့လည်းဥအောင်ထူးကပြောပါတယ်။စတိဘတ်လာဟာသတင်းတော်များအကာအကွယ်ပေးရေးအဖွဲ့ CPJ ကအရှတ်ဒေသဆိုင်ရာညွှန်ကြားရေးမှူးပါ။သူဟာပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကပဲမြန်မာနိုင်ငံနေပြည်တော်ကိုတွားရောက်ပြီးတန်ကြားရေးဝန်ကြီးဌာနကအရာရှိတွေနဲ့တွေ့ဆုံခဲ့တာမှာ1908ခုနှစ်ကတည်းကတရှိခဲ့တဲ့မတရားတင်ဆက်နွယ်မှုပုံမှန်နဲ့သတင်းတောက်တွေကိုဖမ်းဆီးထင်းသိမ်းထားတဲ့ကိစ္စကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ
်။ I was in Naypyidaw and we were told that the proposal would take criminal penalties out of the law and that's
ကျွန်တော်မကြာသေးခင်ကပဲနေပြည်တော်ကိုသွားခဲ့ပါတယ်။အခုအစိုးရကအဆိုပြုထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းထဲမှာရာဇဝတ်မှုနဲ့တရားစွဲဆိုနိုင်တဲ့အပိုက်တွေကိုရုတ်သိမ်းဖို့အဆိုပြုထားတယ်လို့တန်ကြားရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။
2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေကိုလက်ရှိအစိုးရကပြင်ဆင်ရေးဆွဲနေတာမှာအဆိုပြုထားတဲ့အချက်တွေဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုအာမခံပေးနိုင်တဲ့အဆင့်အထိရောက်မလာသေးဘဲလိုအပ်ချက်တွေရှိနေသေးဖြစ်တယ်လို့ CPJ ကဇူလိုင်လ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကုဇုံဝင်းလိုင်တင်ပြခဲ့တာပါ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာနှစ်ရက်ကြာကျင်းပတဲ့ First Global ဆေးရုံပြိုင်ပွဲမှာမြန်မာလူငယ်အသင်းကနံပါတ်6နေရာရရှိသွားပါတယ်။
နိုင်ငံဆောင်ကဆက်ရုပ်အသင်းပေါင်း160ချောက်ဆယ်ကျော်ပြန်ဆိုင်ကြတဲ့ပွဲမှာမြန်မာဆက်ရုပ်အသင်းကအမှတ်အများဆုံးစုမရရှိခဲ့ပေမဲ့ယုံကြည်မှုတွေပိုရလာတယ်လို့ပြန်ပွဲဝင်လူငယ်တွေကပြောပါတယ်။နောက်ပြန်ပွဲတွေမှာကိုယ့်ရဲ့ရည်ချင်းကိုပြသဖို့ဘယ်လိုအတွေ့အကြုံတွေရခဲ့တယ်လဲဆိုတာဆက်သွယ်မေးမြန်းထားတဲ့မဆုမြတ်မောင်ကတင်ပြပါမယ်။
Congratulations to Team Hydro, Myanmar, Italy, and Greece taking the win 108-58. Congratulations to the Hydro Alliance of Armenia, New Zealand, and Myanmar for winning that 120-46. သုံးနိုင်ငံတစ်ဖွဲ့ခွဲပြီးပြိုင်ဘက်ဆက်ရုပ်တွေကရေသန့်နဲ့ညဉ့်ညံ့ရည်အဖြစ်သတ်မှတ်ထားတဲ့ဘောလုံးလေးတွေကိုကောက်ပြီးတော့သတ်မှတ်နေရာရအောင်ပို့ပေးကြရတဲ့ပြိုင်ပွဲတွေမှာမြန်မာအသင်းကချက်ပွဲရှင်ပြိုင်ခဲ့တာမှာ၅ပွဲနိုင်ခဲ့ပါတယ်စုစုပေါင်းအမှတ်ကတော့963ပြင်း၅ပွဲနိုင်တဲ့အတွက်ပွဲအမှတ်ဆယ်မှတ်ရရှိခဲ့တာပါ ကမ္ဘာနိုင်ငံဆောင်ကအသင်းပေါင်း162ဝင်ပြိုင်တဲ့ပွဲမှာဥရောပတိုက်ကိုကိုစားပြုတဲ့ Team Europe အသင်းက စုစုပေါင်း အမှတ် 916မှတ်နဲ့ နံပါတ် 1 ပထမဆုကိုရရှိသွားပါတယ်မြန်မာလူငယ်ဆက်ရုပ်အသင်းအနေနဲ့အမှတ်အများဆုံးစုမရခဲ့ပေမဲ့ထူးခြားတဲ့အတွေ့အကြုံတွေရခဲ့ပါတယ်လို့ First Global Team မြန်မာရဲ့ပြောခွင့်ရသူကိုကျော်စားစောက VOA မြန်မာပိုင်းကိုပြောပါတယ်ကျွန်တော်မဟာမိတ်ဆက်ရုပ်အချင်းချင်းတခြားမမြင်ဘူးပဲနဲ့
ပွဲမစခင်မတိုင်ခင်မိနစ်30လောက်တင်မှာကျွန်တော်တို့ဖြူဟာတွေချတယ်ကိုယ်ဆက်ရုပ်ကဘာလို့လုံးဆောင်နိုင်တယ်ဘယ်ဆက်ရုပ်ကတော့ဘယ်ဟာမှာကျွမ်းကျင်တယ်ဆိုတော့ကျွန်တော်ဆွေးနွေးပြီးတော့ချင်းချင်းဆက်ရုပ်တွေကဘလို့လုံးဆောင်မယ်ဆိုတော့
ဖန်ရှင်နေဆုံးမပါတာရှိပါခင်ဗျအဲ့ဖန်ရှင်ဆုံးပါတာလေဘလို့ဖြစ်စက်မလဲဘလို့ကိုကအားတာကြယူမလဲဆိုတော့ကျွတ်တင်ဆွေးနွေးထားတဲ့အတွက်ကျွန်တော်တို့အင်ရှင်နိုင်ငံဖြစ်တဲ့ USA
ညီမနိုင်ငံကစားပြုအနေနဲ့လာတဲ့ရဆိုလည်းဒီကုံလေးယူရဲနောက်ပြီးဒီမှာဆိုလည်းညီမတခြားနိုင်ငံကကိုယ်ဒီဖီးတူတဲ့တငယ်ချင်းတွေအများကြီးနဲ့အဲ့လိုပဲတွေ့ရတယ်အဲ့လိုအလုပ်လုပ်ခင်မင်ဝင်ရတယ်သူနဲ့အဲ့လိုအတူညာတွေရင်းချင်းမှုတွေဖလှယ်ဝင်ရတယ်ဆိုညီမအရန်ကိုဟိုဝမ်းသာပါဘူးနော်နိုင်ငံဆောင်ကလူငယ်တွေနဲ့တွေ့ဆုံပြန်ဆိုင်ရတဲ့ပြိုင်ပွဲမှာကိုယ့်ရဲ့အရ ชาติเรียนแล้วเลเวลที่ดูเรื่องยี่หม่องแต่งเปลี่ยนอะไรสิ่งใหญ่ในเนี่ยแล้วถ้าเกิดผู้เปลี่ยนยุ่งจริงมือเราสิ่งไรอันนี้ก็ยังสมมติยุ่งจริงผู้สิ่งไรของเราเราต้องได้เนี่ยสิ่งเสี่ยงมือบ่โอ้เจ้าอยู่เนี่ยมีความมีความเชื่อว่าสิ่งนี้เป็นความยากสุดของเราในเจ้าตัวเองอ๋อเป็นเรื่องยากในเรื่องที่แม่สอนยุ่งจริงมือไปยากเลยนะเพราะเรียนแล้วน้องเลยเสียไปไม่ให้ใครยากด้วยแล้วถ้าป่วยสิ่งใดสิ่งใดสิ่งนี้มาดี
ไต้หวันนี่เป็นยาเป็นชาเน่เอ็นจิเนียร์เป็นยาเยอะด้วยกูกบาดวังกับลุงเอรีโปปี้เซเว่นซาลาอังโลฟาสโกลบอลปราฮิตาพยากรณ์นิสเซนเซโยเป็นเวชิมบาปีราเชปารีที่นี่เป็นเวการอกบาดวังมาต้าต้องยึดแต่ไม่อยากชิดูแต่ทางเนี่ยชิชินี่เรียกจะตระหนักว่าเซโยเป็นเวรีเนี่ยมีมังทบยากีบารีที่เป็นเวมาจิมฮอบลูนั้นไม่เป็นทารีทุกคดีลุงเอกูซาบิวเต็งกูปริจัดด้วยตัวลีอาบิจาราเลตุยาบารี อคุโรจะใช้ในงานการเสียอยู่เป็นเวรเนี่ยลุงเอรีเนี่ยด้วยสองหัวงานนี้กบาร์จีด้วยโจชีอังนี่เป็นยานเนี่ยเป็นรูปบ้างลงในมือสุดเลยเจนยานุยากันเดือดอคุเป็นเวรก็ด้วยจงนี้กูยามันในงานลุงเอรีกูตั้งในตลาดเป็นบีเหนียวตัวเมลูเป็นเวรเวงเงี้ยเนี่ยมาเสียอยู่ในงานลุงเอรีก็ฟิโอเอ็มยามาวันกูเปียวอะไรเช่นเนี่ยเป็นเวรกูรอเม็กซิโกในงานเม็กซิโกซิตี้มิวรอมาเจนบ้ามาเปียวไปเช่น
ဒီဝေးမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 30နဲ့40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
line to 16, 19 and 25 meter တွေမှာ ထုတ်လွှင့် ပေးနေပါ တယ်။ ညပိုင်း 9 နာရီက နေ 10 နာရီ အထိ အစီအစဉ် ကိုတော့ line to 24, 25 နဲ့ 32 တို့ ကနေ ဖမ်းယူ နားဆင် နိုင်ပါ တယ်။ ဒီ အစီအစဉ် ကို ည 9 နာရီ အစီအစဉ် ပြီးပြီး ချင်း ည 10 နာရီ မှာ ပြန်လည်ပြီး ထုတ်လွှင့် ပေးနေပါ တယ် ခင်ဗျာ။ VOA ညမပိုင်း အစီအစဉ် တွေ နဲ့ အသံလွှင့် meter kilohertz အသေးစိတ် ကို burmese.voanews.com မှာ ကြည့်ရှုနိုင်ပါ တယ် ခင်ဗျာ။
မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက် 6:00 ကျော်ရှိပါပြီ။ VOA အမေရိကန်တန်ခါဗဟုသုနည်းမနက်ခင်းအစီအစဉ်တွေကိုမနက် 9:00 ထိ
တော့သူဒီကောတူလိုပဲတတ်ပေါ်ကဆန္ဒရှိပြီးတော့တတ်ပေါ်ကတယ်ကံပြီးတော့အချုပ်ကိစ္စတွေလုံးပါအောင်ပြင်မဲ့ကိစ္စတွေရှိတယ်။ဒါမျိုးကြတော့လည်းမကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့အယ်ဒီတာအဘော်နဲ့သတင်းဆောင်မားတွေကိုမူရင်းအဘော်မပြတ်ကိုကျော်အောင်တွင်ကစူးစီးတင်ဆက်ထားပါတယ်။လူခွင့်ရင်းနဲ့ပတ်သက်ပြီးတော့မြန်မာနိ
Hunter Master နဲ့ပူးတွဲရေးသားထားကြတာပါ။လူနည်းစု Rohingya Muslim တွေကိုမြန်မာစစ်တပ်ကနှိပ်စက်နေတယ်လို့ဆွတ်ဆွဲမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းကုလသမဂ္ဂရဲ့ချက်လက်ရှာဖွေရေးအဖွဲ့လာရောက်ဖို့ကိစ္စကိုနိုဘယ်ညဏ်ရေးဆုရှင်တောင်းဆန်းစုကြည်အပါအဝင်မြန်မာအာဏာပိုင်တွေကပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာညှင်းပယ်ခဲ့ကြပါလေ။အခုလိုကုလသမဂ္ဂအဖွဲ့ဝင်ရောက်ခွင့်ကိုညှင်းပယ်တဲ့နိုင်ငံကကမ္ဘာမှာအနည်းစုပဲရှိတာပါ။မြောက်ကိုရီးယား၊ဗင်နီဇွဲလား၊ကွန်ဂိုနဲ့ဆီးရီးယားနိုင်ငံတွေလောက်ပါပဲ။အခုတော့အဲ့ဒီနိုင်ငံတွေရဲ့စီးရင်နေမြန်မာရောက်သွားပြီလို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေရှာဖွေနိုင်ဖို့ဖွဲ့စည်းထားတဲ့ကုလသမဂ္ဂအဖွဲ့ကိုလက်မခံဖို့ဒေါင်ဆန်းစုကြည်ကညှင်းပယ်လိုက်တာဟာစစ်ဆွေးရရဲ့အုပ်ချုပ်မှုဒဏ်ကိုနှစ်ပေါင်းများစွာခံစားခဲ့ရတဲ့မြန်မာပြည်သူတွေအတွက်တိုးတက်တဲ့အခြေအနေကောင်းတွေဖြစ်ပေါ်လာဖို့မျှော်လင့်ခဲ့တဲ့အမေရိကန်လွှတ်တော်အမတ်တွေဖို့တတော်ကိုစိတ်ညစ်ဖို့ကောင်းတဲ့ကိစ္စပါလို့ဆိုပါတယ်မြန်မာပြည်ပြောင်းလဲအတွက်ညင်သာဖေးမတဲ့ချင်းကပ်မှုနဲ့သမ္မတဘာရက်အိုဘားမားလက်ထက်တုန်းကဆောင်ရွက်မှုတွေရှိခဲ့ပါတယ်ပြစ်ဒဏ်ခတ်အရေးယူမှုတွေကိုရှော့ချခဲ့ပါတယ်အခုသမ္မတအစ်စ်ဒေါ်နယ်ထရမ့်လက်ထက်မှာလည်းမြန်မာနိုင်ငံကိုကလေးစစ်သားသုံးဆွဲတဲ့နိုင်ငံတွေရဲ့စီးရင်တွေကနေပယ်ဖျက်ခဲ့ပါပြီ။အခုလိုအမေရိကန်အစိုးရရဲ့တန်တမာရေးအ short base ဆက်ဆံမှုတွေဟာမြန်မာအစိုးရအတွက်လက်တွေ့မှာထိုက်တန်မှုမရှိပါဘူး။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုညှင်းပယ်လိုက်တာဟာမြန်မာပြည်ဒီမိုကရေစီကူးပြောင်းမှုမရှိသလောက်ရပ်တန့်နေတယ်ဆိုတာကိုပြသနေတာပဲဖြစ်တယ်လို့ဆိုပါတယ်။ရွေးကောက်ပွဲတွေပြီးခဲ့တဲ့နောက်ပိုင်းဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာတော့ဒီမိုကရေစီတည်ဆောက်ရေးအတွက်အခိုင်အမာခြေချပြစ်ပြီလို့နိုင်ငံတကာအတိုင်းဝိုင်းကမြန်မာအတွက်မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲတစ်မျိုးတည်းနဲ့ဒီမိုကရေစီထူထောင်လို့မရပါဘူး။မြန်မာဒီမိုကရေစီဟာခိုင်မာတဲ့အခြေခံနဲ့မစတင်နိုင်ခဲ့ပါဘူး။မြန်မာနိုင်ငံအတွင်းကတိုင်းရင်းသားတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဘက်ကထောက်ပြပြောဆိုဖို့ပြက်ကွက်နေတာကိုကြည့်ပြီးပိုပြင်းထန်တဲ့နိုင်ငံတကာဖိအားတွေပေးကြဖို့အချိန်ရောက်နေပါပြီလို့ဝါရှင်တန်ပို့စ်သတင်းစာမှာရေးသားဖော်ပြထားပါတယ်မြန်မာနဲ့ပတ်သက်တဲ့နောက်ဆောင်မတစ်ပုဒ်ကတော့ဇူလိုင်လ18ရက်နေ့ထုတ် The Guardian သတင်းစာမှာဖော်ပြထားပါတယ်ကုလသမဂ္ဂအစင့်မြင့်အရာရှိတွေကိုဒေါ်ဆန်းစုကြည်ဘက်ကဒစိမ့်ဆန်ဆန်ဆက်ဆံခဲ့လို့မြန်မာနိုင်ငံအပေါ်ကုလသမဂ္ဂရဲ့ဩဇာတက်ရောက်မှုကျဆင်းလာနေပြီဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာပါမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနရုံးရဲ့လုပ်ငန်းတွေဆောင်ရွက်ရာမှာထိရောက်မှုမရှိတော့ဘူးဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်တဲ့ပြီးခဲ့တဲ့မေလာတုန်းကကုလသမဂ္ဂရဲ့အစင့်မြင့်ကိုယ်စားလှယ်နဲ့အဖွဲ့မြန်မာပြည်ခီးစဉ်တွားခဲ့တုန်းကမြန်မာအစိုးရရဲ့အရေးပေးဆက်ဆံမှုတွေမရှိခဲ့ဘူးဆိုတာအခုတော့ရှင်းရှင်းလင်းလင်းသိလာရပြီလို့ The Guardian သတင်းစာမှာဖော်ပြထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ကိုယ်စားလှယ်မီရိုဆလက်ဂျန်ကာကောင်းဆောင်တဲ့အဖွဲ့21ရာစုဒုတိယအကြိမ်ပင်လုံညီလာခံကိုတက်ရောက်ဖို့မြန်မာပြည်ကိုရောက်လာခဲ့ပြီးတော့မကြခင်မှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်အမျိုးသမီးကြောင်းရွှေခံခဲ့ရပါတယ်။21ရာစုဒုတိယအကြော့ပင်လုံညီလာခံမှာကုလသမဂ္ဂအစင့်မြင့်အရာရှိတဦးအနေနဲ့နေရာပေးအဆက်ဆံမခံခဲ့ရတဲ့အပြင် Don Sansu Chinele Twisong Miyagere Jow. Sakai Jinego Tola Gwen Le Miyagere Jow. Gari Aye Tantaman Triyakuka de Saint Tigiare Lu Subare. Kabatawanga Glutamaka Tane Kuzileria Kankana in Nepatabi. Pianle Tonta Murigo. New York Yoga Glutamaka Tana Joma. Losong Nijabare. Tamele Eritunta Chediga. Tineko Mighty Jadame the Boschinibare. Nematiga Lilanide Glutamaka Tane Kuzile Yarugo. Glutamaka let out to him with Joe Saint Pie. Majaginonga Domi like that way. I think Kaa Kayame Pogo Nine. Dream with Joe Antonio Gutrasigo. Daya is seeing Kayama Pitelu.
ဒရင်နဲ့ထွက်ပေါ်နေတဲ့အကြောင်းဒီဂါဒီယန်သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်းနားဆင်ရပြီးခုတစ်ခါတော့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ကပို့ချမှာဖြစ်ပါတယ်။
idiom atongaro.
To get cold feet.
Surabe pipare. Salung banga. T-O-2-G-E-T-get. To get ga yura. C-O-L-D-cold ga eda. F-E-E-T-feet ga chedao. Suro. Sukwai tulungye lunga tewe garo. Chedao eda boshi. Di don siente la ragaro. Tekre taun chao ya ngagu ga. Lombard sagabonga ni lu. Tcho tude dido ga suja vare. Pegzare Luga Peshonglu Basam Shirobu Pebanga Twachimbi so to chit out we any bilu sinji bili shide lu subare. Dajamule do get gold feet ga kuku logome edi logale keme dudwe andia shime doka yao sime suyame sui lokanima malo yero lu malo pe nidagu to get gold feet lu yinyon pyora pibare. Degegerole tomaru ludari nine Cuckoo, yes, soon be Lua Messui, Chedi Ledwi, is Misrale, Torashina Diva. Peshon be Pedamaga, Perangam Trepe, Sebi Yangi Messui, Duma, Piedana, Pima, Suro, Lanlu, Jaulu, Dissinji, Biore, David Pipari. Didone Badelu, Josh Rubide Umago, Nasinjaya.
The groom got cold feet before his wedding day and decided to cancel the ceremony.
Drodaga Mingla Sama Ye Matangi Chautwe Wina Bi Mingla Masangolu Akanagu Piet Dingbu Sumpia Kere Lu Tibi Yavare Umago Nabaka Nasinjaya.
The groom got cold feet before his wedding day and decided to cancel the ceremony.
Chautwe Winabi Nima Loyame Hagu Melo Yeve Melo Penide Sui Belu Piomle
to get cold feet.
Lupiolu Yabare Eragaro, Dinim Netwe, Timpia Gere, Idiom Atome Pipari.
Megan Idiento, English Ding and Zago, Vue Menekin Nama, Dolola Tanga, Pocha Pinira, Pibarekmia, Aguro, Inganya, Vue, Dia Lila, Season Opianle, Nasin Yabame, Mimaning a year, Lessing a H in Badalu, Good Tanya, who are soon written Satara.
Minglavakmia, Ingani Yava and Daddy like Sizingani, but choose what a Chano Dini, Sunu Jam at John Yaro, Tamron and Jinjasi to the Gonzan Kisa Pipari. The Lorunga is Yon Mujito Ye, Tamro Gagwe Usito, Kangana, and Patabido Machas Gapoma. Tamrogani, your Jinja Jedri, Tok, Kanga Lare, Nopai, Dizgaboma, Yon Mujitoga, Tomayare, T. Pikiari. And as Yasuan and Tamro Jasa San Yichini, a two year dotty, and as Yasuya, Lita Sawani, the Tamron and Muda Jinjasi, Suraha, Betty, keep on the Lesu, Migon Pilari. ဒီကြောင့်ကိုကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးကိုဖိတ်ခေါ်ထားပါတယ်နှစ်ဦးစလုံးကတော့ဒီတမ်ရော်နဲ့လက်ရှိအစိုးရရဲ့ဆက်ဆံရေးအခြေအနေတွေကိုစောင့်ကြည့်ရေးသားနေကြတဲ့သတင်းမီဒီယာတမနှစ်ဦးလုံးဖြစ်ပါတယ်ပထမတူကတော့ဦးစီသူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ကိုသီဟာသွေးဖြစ်ပါတယ်ကိုသီဟာသွေးကတော့အနစ်
မရိုနဲ့ဒီအမျိုးသားညီကြားစီဆိုတာကအခုကအချင်းချင်းနှစ်ရက်တော့ကျွန်တော်တို့ခုနအဖူးထက်လေးပေါ်လာတယ်ပထမချိန်ကဥဝင်းထိန်ပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မရိုကစာထုတ်ကန့်ကွက်တယ်နောက်အခုရန်ကုန်တိုင်းဝန်ကြီးချုပ်ကိစ္စဖြစ်တယ်အဲ့တော့ကျွန်တော်လည်းမေးချင်တာကတက်မရိုနဲ့အမျိုးသားညီကြားစီဆိုတာ NLD ကလေးထားဆောင်နေတာရှိပါတယ်အဲ့တော့တစ်နှစ်ကျော်လာပြီဘလောက်ထိခီးပေါက်နေပြီလဲလို့မြင်ပါလဲခင်ဗျ
ที่เราก็ตัวเลือกขี้เป่าไปเลยขี้เป่าเดี๋ยวสุดาก็เล็กที่เฉยมาที่ดงซาสกี้อู่ซองเนี่ยเอ็นเอดีสุยากาเอ็ดดูทีวีเนี่ยแจ้งดีว่าอุ้งช่องไหนบูตัวไหนบูสุดาตั้มรอบก็มันยังยังกิจกรรมมาเวชชีช้าตัวกิจกรรมมาเวชชีผู้บ่าวสาวยังมีชีวิตเราก็แก่ละตัวเลือกขี้เข้าไปเลยเอ็ดดูในทางนี้เอาไว้ใครเจ็บหน้าสุดเลยทุนนี้เขาไม่หวังเนาะอะไรนี่อะไรมาเจ้าเทนเนี่ยดงซาสกี้จูจามุตะเพิกกันเลย
ตั้มรอบกันเลยที่หากูน่าเลยจะบอกป้าบุ๋มเนี่ยดูอ่ะตอนเลี้ยวขี้ยาวเดือดเข้ามาเลยทำไมปุ่นใจมือบานยาสุดาโรเป็นยังไงมาไม่สู้ยาดิมุ่งที่ไม่ยาวดีเกินสักยามาโรการเราชี้เสียงเนี่ยเป็นรูปแบบที่เราน่าเลยว่ะ
โอเคโอเคฉะนั้นจะแสดงคุณที่หากูตอนนี้ซึ่งสับปะรดจะแสดงมีเลจมาเลยคุณที่ว่าตั้มรอบหาพอจีบุ๋มยาเนี่ยท้องเสียพอจีบุ๋มยาส่วนจะโดนยาตัวมาชิมาเลยขังกันอาชีวะเลยทำไมจะตาสุยาเอามาไปชี้อันเจ้
ဟိုကျွန်တော်တိုင်းပြည်မှာကျင့်သုံးနေတဲ့2000အခြေခံဥပဒေရသလိုဆိုလို့ရှိရင်ကျွန်တော်တို့ဟိုတမရအောက်မှာပဲအားလုံးကရှိပါတယ်တမရအဓိကပါပဲဒါပေမဲ့လည်းဒီအခြေခံဥပဒေမှာပြဋ္ဌာန်းချက်ရသလိုဆိုရင်ကျွန်တော်ဒီအကောက်ဝဲဥပဒေချုပ်ကနေပြီးတော့ဒုသမတရားကိုကျွန်တော်တို့ဆိုမင်းလေးလုပ်ဖို့ဒီမှာအခွင့်အရေးရှိတယ်တခါကဝင်ကြီး3ရောက်ပေါ့နော်အဓိကတော့ဒီကာဝယ်ရေးရဲ့တည်ရေးရဲ့နေဆက်ရဲ့ဒီဝင်ကြီး3ရောက်ကိုသူကခန့်အပ်တော်ဝင်ပေးပိုင်မှရှိဒါပေမဲ့ဒီဝင်ကြီး3ရောက်စလုံးကလည်းကျွန်တော်တို့ဒီတမနာရဲ့အောက်မှာပဲအလုပ်လုပ်ရတယ်ဒါပေမဲ့အဓိကသူ့အနေနဲ့ဒီကာဝယ်ဥပဒေချုပ်အနေနဲ့နောက်တစ်ခါသူ့မှာလက်တံရှိတာကဘာလဲဆိုတော့ဒီသွတ်တော်ထဲမှာလည်းဝင်ရောက်ပြီးဆွေးနွေးနိုင်တယ်20ရာ900ခန့်လုံးသောဒီသွတ်တော်ကိုယ်စားလှယ်တွေကိုခန့်အပ်နိုင်တယ်နှုတ်သိမ်းနိုင်တယ်ပြန်ပြီးတော့အသာထိုးနိုင်တယ်စသဖြင့်ဒါမျိုးတွေတော့ရှိတာပေါ့နော်နောက်တစ်ခါစိတ်မစားဖို့ကောင်းတဲ့နောက်တစ်ခုကဘာလဲဆိုတော့လက်နက်ကင်တပ်ဖွဲ့အားလုံးရဲ့ဒီဥပဒေချုပ်ဖြစ်တဲ့အတွက်ကြောင့်မလို့သူကဒီလက်နက်ကင်အားလုံးဆိုတာကျွန်တော်တို့ဒီရဲတပ်ဖွဲ့မှာပါတာပေါ့နော်ဆိုတော့ဒီလက်နက်ကင်အဖွဲ့စည်းတွေကိုဒီအွှေအပြောင်းအနှုတ်အသိမ်းပေါ့နော်အားလုံးသူကစီမံပိုင်ခွင့်ရှိတယ်နောက်တစ်ခါသူ့ရဲ့အတုံးစိတ်တွေဘာတွေလို့လဲကျွန်တော်တို့ဒီလွတ်တော်တို့ဘာတို့ကကြည့်လို့မရဘူးတမနာကိုလည်းသုံးပြီးမှသူကပြင်လို့ရတယ်ဆိုတော့ကောင်ဝဲဥပဒေချုပ်ကတော့သူကဟိုကျွန်တော်တို့တိုင်းပြည်မှာဘလို့ခေါ်မလဲအမြဲတမ်းဒီလိုမျိုးစီမံကောင်ဝဲမှုတိကျတဲ့စီမံကောင်ဝဲမှုအာဏာသူတို့ရောအများကြီးရထားတဲ့လူတွေရောဖြစ်နေတာပေါ့နော်ဆိုတော့ဒါကိုပဲကျွန်တော်တို့ကဟိုဘယ်လိုချုံပြောမလဲဒီတမတော်ကိုပဲမှီနေတဲ့ကျွန်တော်တို့ဒီတမတော်ကနေဆွတ်သွားတဲ့လူတွေတူတောင်တော့ကျွန်တော်နိုင်ငံရေးဖွဲ့စည်းရှိတယ်ပြင်ပမှာထုတ်ရှားနေတယ်ဒီတမတော်နိုင်ငံရေးခန်းကတော့အများကြီးထောက်ပံ့နေတယ်အများကြီးထောက်ခံနေတယ်ပို့ပြီးတိုးချက်လာအောင်လည်းတောင်းဆိုနေတဲ့ဖွဲ့စည်းတွေလည်းရှိတာပေါ့နော
်
ဆိုတော့အဲ့ဒါဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီအပြန်အလှန်တော့ဒီဩဇာကိုကျွန်တော်တို့ကြီးအောင်လုပ်လို့ရတယ်ရှော့သွားအောင်လုပ်လို့ရတယ်ဒီနိုင်ငံရေးလောကမှာကျွန်တော်တို့နိုင်ငံရေးလှုပ်ရှားမှုတွေမှာတော့အထက်ရောက်ဒီဩဇာကကျွန်တော်တို့ရိုက်ခတ်တယ်ဆိုတော့ဒီသဘောလေးတော့ရှိတာပါဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းလေးခုနကမေကုံးလေးကိုပဲကြောက်ချက်ပါလေ energy အစိုးရအနေနဲ့အခုစောင်းနေတဲ့တပ်မတော်နဲ့မြို့သားချင်းကြားစီဆိုတာကတော့တစုံတရာခီးပေါက်လာပြီလားအားရစရာရှိလား
ဆိုတော့ကျွန်တော်တို့ကအခုလည်းပြောရင်အစပိုင်းမှာတော့နည်းနည်းလေးစိတ်ပူတာပေါ့နော်စိတ်ပူတယ်ဒါပေမဲ့တော့ဆန်းစုကြည်ရလဲဒီဟိုဒီကျွန်တော်တို့ဒီဟိုစပြီးတော့သူဒီအခုအဖွဲ့နိုင်တဲ့အထိကျွန်တော်တို့ဒီရုပ်ောက်ပဲရလက်တွေထွက်လာတဲ့ကြာသပြီးတော့သူအဖွဲ့စည်းကိုလည်းအောင်ဝဲမခံဘူးသူတော်တော်လေးကိုဟိုဖက်ကမခံကြီးမခံတာမဖြစ်အောင်သူတော်တော်လေးထိမ့်သိမ့်နေဟောသူတို့ဟာသူတို့လက်စားချင်မဲ့ဆိုရမဟုတ်ဘူးသူတို့ကလှုပ်ရှင်အားလုံးပဲဆိုရမဟုတ်ဘူးအားလုံးနဲ့တတ်မတော်ပါဝင်သူတို့ဒီကျန်တဲ့ဒီတက်ခိုင်ပါတီအပါဝင်ပေါ့နော်အားလုံးနဲ့အတူတူဟလာလိုက်လို့ဒီဖြစ်သွားတခါကျင်သာစေယူဥတည်ရဲ့ဆိုရအဖွဲ့သူ့ကိုဖွဲ့ပြီးတော့သူတို့သွားကြမယ်ဆိုရင်တန်းကောင်သူကပေါ်တယ်ဒီတော့ဆောင်ရွက်လာတဲ့အပိုင်းတွေအများကြီးတွေ့လာရတယ
်။ဆိုတော
့ဟိုဘာပဲပြောတက်ကသာသီးဖို့ထက်စာရင်တက်နိုင်ပြီးတက်ပန်းတွေ့ရတော့သူတို့တွဲလို့ဖို့အဲစိတ်ကူးရှိဖို့ရတယ်။ဆုံးဖြတ်တယ်ဆုံးဖြတ်ထားဖို့ရတယ်ပေါ့နော်။
ကြောင့်ငင်းငယ်နဲ့ဆက်ပြီးတော့မြေချင်ပါလေ energy ဆွေးရဦးစားပေးလုပ်ငန်းလည်းငင်းငယ်ကြီးဖြစ်နေတယ်။ဒါတက်မလို့နဲ့ impact ပတ်သက်တဲ့ကိစ္စပါ။အဲ့တော့ဒီကိစ္စမှာတော့အစိုးရရဲ့ policy မူဝါဒလုတ်ချင်တဲ့ပုံစံမျိုးကိုတက်မလို့ကလိုက်လုပ်နိုင်တာရှိရလား။ဘာလို့ဆိုတိုက်ပွဲတွေကလည်းမြောက်ပိုင်းမှာတော်လေးကအခုတည်းကဖြစ်နေတုံးပဲကို
။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောရင်တော့အစိုးရက sorry ပြတ်အနေနဲ့ပေါ့နော်ဟိုသူကျွန်တော်ဒီရှေ့တန်းဆက်မျက်နာပြင်နေကျွန်တော်ရှေ့တန်းဒီကျွန်တော်လက်ထက်ကြရင်တိုင်းသားဖွဲ့ပြီးထိဆက်နေနေရတယ်အမှန်တန်ရှုပ်သေးပါတယ်ဒီလိုရှုပ်သေးလို့လဲကျွန်တော်တို့တိုက်ပွဲတွေကဟိုဘက်ကစရတယ်ဒီဘက်ကစရတယ်အပြန်အလှန်လက်ညှိုးထိုးတာကဆိုတော့ဒီကိစ္စအမှန်တန်ပြောရခက်ပါတယ်ဘာဖြစ်လို့လဲဆိုတော့ KIA ကိုနိုင်ကူကပေါ့နော်ကျွန်တော်တို့မျှော်လင့်ထားတာဒီလက်မှတ် NCA ထိုးဖို့တဲမှာသူတို့တက်တက်ကြွကြွ NCA ကို prepare လုပ်ခဲ့တော့သူတို့တက်တက်ကြွကြွပါတယ်ဒါပေမဲ့ဖြည်းဖြည်းချင်း NCA ကိုမထိုးတဲ့ဘက်ကိုတီးရောက်သွားတယ်တောက်သွားတဲ့အကြောင်းရင်းကလည်းတိုက်ပွဲတွေဖြစ်လို့အဲ့တော့တိုက်ပွဲတွေကဘယ်သူကဖန်တီးနေလဲဆိုတော့ကျွန်တော်တို့လည်းမပြောနိုင်ဘူးဆိုတော့ဒီလိုမျိုးရှုပ်ထွေးမှုတွေရှိတယ်ဗျဒေါက်တာသူကြီးပြောသလိုပဲတပ်မတော်ကဆန္ဒရှိပြီးတော့တပ်မတော်ကစဲကြီးခံပြီးတော့အချုပ်ကိစ္စတွေလုံးဝအောင်မြင်တဲ့ကိစ္စတွေရှိတယ်ဒါမျိုးကြတော့လည်းအဲကျွန်တော်တို့
ပြောရခဲ့ပါတယ်ဟုတ်ကဲ့ကျွန်တော်ကကူးစစ်သူအောင်မြင့်ကိုပါတစ်ဆက်ထဲမိလိုက်ချင်ပါတယ်ဒီငင်းကြီးလူကိစ္စမျိုးမှာသူပြအနေဒီကအဓိကဆောင်တဲ့ကိစ္စမှာတက်ကနောက်ကဒေချာလိုက်ပါနိုင်ရလားဒီဥစ္စာကတော့ဟိုတက်မလို့ရဲ့ယက်ဒီချက်ကဒီတော်ဆက်စုကြီးအစိုးရတက်မလာခဲ့အရှိတိုင်းမှာကလေးဟိုကအတော်လေးပြောင်းလဲပါတယ်ဒီတွင်ငင်းကြီးတိဆောက်ရေးပေါ့နော်အထူးသဖြင့်အဓိကရက်စဲရေးည ီဘက်ကိုလက်ကွဲပြီးတော့မှဒုံဆန်းစုကြည်ထူးဆောင်ပြီးတော့မှညီမလေးလုပ်တဲ့အခြေအနေကိုရောက်လာတယ်။ရောက်လာတော့ခြုံငုံပြီးတော့ကျွန်တော်ပြောရရင်တော့တမတော်ကလည်းဒီအဖြစ်ခက်ရက်စဲရေးညီမလေးနဲ့ပတ်သက်သူ့မီသူ့ဟာသူ့မူတွေနဲ့ပြီးဆိုင်ဆွဲထားတာရှိတယ်။ရှိတဲ့အခါကျတော့လောလောဆယ်အနေထားမှာဒုံဆန်းစုကြည်ထူးဆောင်တဲ့အစိုးရကနေပြီးတော့မှတမတော်နဲ့လက်နက်ကိုင်တပ်ဖွဲ့တွေကြားထဲမှာတိုင်းသားလက်နက်ကိုင်တွေကြားထဲမှာဟိုညှိနှိုင်းပေးရတဲ့အနေထားမျိုးရှိတယ်။ NLD ကဥဆောင်ပြီးတော့မှဒါတွေလုပ်နေတယ်ဒီအနောက်မှာကျတမတော်ကလိုက်ပါတယ်မလိုက်ပါဘူးဆိုတဲ့ဟာမျိုးတော့ကျွန်တော်သိမတွေ့ရဘူးအဓိကတော့အန်ဒရီယာကြားရရနေပြီးတော့မှအဲသူကအပြစ်ခတ်တယ်ရက်ဆဲအောင်ငြင်းငြင်းရလာအောင်ဝင်ပြီးတော့မှကြည့်လိုက်ဆောင်ရွက်ပေးတဲ့အနေအထားမျိုးပဲကျွန်တော်ပြုနေရတယ်ဗျ
ဟုတ်ကဲ့ပါခင်ဗျာဦးစီသူအောင်မြေကုသရသူလေးလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာသရော့ရှင်တော်များလိုက်လေးလိုင်းပေါ်ရောက်နေလို့ပါကျွန်တော်ဥက္ကမောင်လွင်ကိုအရင်ဖိတ်ခေါ်ချင်ပါတယ်တူတူတူလေးဆွေးနွေးမေးမြန်းလို့ရပါတယ
်ကျွန်တော်လည်းအန်ဒရီယာကြားမှာဦးအောင်ကလည်းဖြစ်နေပါရဲ့အန်ဒရီယာဆွေးရကြီးကျွန်တော်ယူသေးတာအမလို့နိုင်ပါအဲ့ဒီအစိုးရဒီတော့စစ်တမ်းကြံတော့အောင်လဲစစ်တမ်းကကြံတော့အောင်မလုပ်နိုင်ပါတရားဥပဒေရှင်းပြရအောင်လဲသက်သေမလုပ်နိုင်ပါဒေါ်ကြီးဒီနဲ့စစ်တော်ရဲ့ရုံးကြီးရှိသူရင်စစ်တော်နဲ့ခဏလာတော့ဒီလိုတရားဥပဒေရအောင်ဒီရုပ်ခင်းပြင်မှာလေဒီလိုဒီလိုမျိုးရအောင်ခေါ်လို့ဒီလိုပါလို့ကျတော့ဆ
က်ရအောင်နော်ဆက်သွားရှင်တယောက်ကျွန်တော်တစ်ဆက်ထည့်ခေါ်ချင်ပါလေဦးကြောင်းအောင်အာတူတူစနီမင်းများလို့ရပါတယ်
သမတော်ဆိုတာလည်းတန်းကြီးကမရှိမဖြစ်လိုအပ်ပါပဲထို့ကြောင့်မို့အစိုးရရောနှုတ်နဲ့ဆက်စလုံးမြန်မာနိုင်ငံတော်ရဲ့စီးပွားတိုးတက်လာအောင်ဖွံ့ဖြိုးတိုးတက်အောင်ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်လာအောင်နှစ်ဆက်စလုံးငားလေဖွက်လော့မှုနဲ့လက်သေးပြီးဒီမှာဆောင်ရွက်နိုင်တာကိုဒီကိုကျွန်တော်တို့အနေနဲ့ညွှန်လို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဆက်လို့ပါတယ
်ဟုတ်ကဲ့ဦးကြောင်းအောင်ရဲ့အမြင်ပါဒါတော့ energy အစိုးရနဲ့တက်မလို့နှစ်ဖက်လုံးပူးပေါင်းပြီးတော့ဆောင်ဖို့ရည်ကြည်ပါတယ်ဆိုတဲ့အမြင်ပါနောက်တစ်ဆက်သေးကျွန်တော်မေးချင်ပါတယ်ဦး one twin အထင်တယ် one twin ကဟုတ်ကဲ့တူတူလို့ဆွေးနွေးမြန်းလို့ရပါတယ်ဦးချစ်မြစ်ပါ
ဟုတ်ကဲ့ဆရာကျွန်တော်တို့ဟိုလွတ်လပ်ရေးရတဲ့နောက်မှာကျွန်တော်တို့ဒီလိုဒီတစ်နှစ်ကိုကျင့်သုံးခဲ့တယ်လို့သိရပါတယ်ဆယ်နှစ်ဝန်းကျင်အဲဒီနောက်မှာကျွန်တော်တို့စစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတော့အာဏာရှင်စစ်အစိုးရအုပ်ချုပ်ခဲ့တယ်အဲဒီကျတော့အဲဒီချိန်မှာပဲကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေဟိုရေးဆွဲပြီးတော့ဟောပေါ့ကျွန်တော်ဒီမိုကရေစီပေးမယ်လို့ပြောတယ်ဒီမိုကရေစီဘတ်တော်သားတွေကိုကျွန်တော်တို့အင်မတန်ခက်ခဲအောင်အာဏာရဖို့ရည်အင်မတန်ခက်ခဲအောင်လုပ်ထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့ရေးခဲ့တယ်အဲဒီတည်းကနေပြီးတော့ကျွန်တော်တို့ဒီမိုကရေစီဘတ်တော်သားတွေကအင်မတန်ခက်ခဲခဲခဲနဲ့ရုန်းကန်ခဲ့ရတယ်ကျွန်တော်တို့အာဏာရခဲ့တယ်ပေါ့အဲ့ဒီကြောင့်ကျွန်တော်စစ်ရှိလက်ရှိနဲ့အင်မတန်စောင့်ရှောက်ဖြစ်တောင်းကြည့်ခဲ့ရပါတယ်။ဒါမှကျွန်တော်တို့ဝန်ကြီးချုပ်ကုချိုမင်းသိန်းပြောတဲ့ဓာရီကဟိုတခုတော့ရှိပါတယ်။သူကမှားတော့မမှားပါဘူး။ဒါပေမဲ့မနက်ဖြန်မှပြောမယ့်စကားကိုဒီနေ့ပြောလိုက်ခြင်းကြောင့်စစ်တပ်ကနည်းနည်းစိတ်ဆိုးသွားတဲ့သဘောဖြစ်ပါတယ်။အချိန်ခါအချိန်လေးရအဲ့သဘောလေးဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ဦးချင်းမြေကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်သတင်းရှင်တူတစ်ဆက်တည်းမေးလိုက်ချင်ပါတယ်။ slide we go slide we go တူတူတူဆွေးနွေးမေးမြန်းလို့ရပါတယ်
။ကျွန်တော်တတ်မတော်အနေနဲ့အဲ့လိုမျိုးစိတ်ကတိဖြစ်သွားတဲ့ဥစ္စာကတော့ NLD ကတစ်ချိန်လုံးဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့မြို့သားကျင်တဲ့တင်းမြည်ကိုသူ့တို့ဖဲဖို့အများကြီးလှုပ်ဆောင်ခဲ့တယ်။တုတ်တော့ကျွန်တော်လူထုမြန်မှန်းတလားသူ့တို့ကလည်းပဲကျွန်တော်တို့ NLD ပုံမှာလည်းပဲဟိုကျွန်တော်တို့မြန်မှန်းတလားပြန်တဲ့တင်းမြည်ကိုကျွန်တော်တို့လှုပ်ဆောင်တာကျွန်တော်တို့မတွေ့ရတယ်လို့ပဲဖြစ်တယ်နည်းနည်းတယ်လို့ကျွန်တော်ထင်တယ်အဲ့တော့တမတော်ကကြေရန်ကြတော့နိုင်ငံပါတီလေးရှိတယ်ထွတ်တော်လေးရှိတယ်နောက်အထွေလေးရှိတယ်2008ဖွဲ့စည်းပုံကောင်းကောင်းကြီးမြင်ဆိုရင်တကယ်လက်နဲ့ကောဟိုဗါလေအမိတ်ပေးနိုင်တဲ့ဥစ္စာကတော့တနမဖောက်အောင်အနာအမိတ်ပေးနိုင်တဲ့ဥစ္စာကတမရစီမံမဟုတ်ပါဘူးအဲ့ဒါတမတော်ကကိုကြီးဦးရှိချုပ်စီမံရှိတဲ့ခါကြတော့လက်စီမံတော့အေနေဒီကပဲတမတော်ကိုဟိုနည်းနည်းအတားစီပြီးတော့မှမေတ္တာစေတနာတွေညာဤထားပြီးတော့မှချောမောပြီးတော့မှဖြောင်းဖြားနေပုံပေါက်နေတယ်လောလောဆယ်ဆယ်နဲ့ထီတော့ဟိုကျွန်တော်တို့ကတော့ညနာခံဖို့ပဲရှိအောင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာကုစလိုက်ပွေကုံကျေးဇူးပါကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ချင်ပါတယ်ကုစီသူအောင်မြေကုနာကပထမဆုံးဆွေးနွေးသွားတဲ့ဥက္ကမောင်လွင်ဆွေးနွေးရတဲ့မှာပထမအပါရာက NLD အနေနဲ့ဒွန်တက်မတော်ပေါ်မှာတက်မတော်ကနေပြီးတော့ဂျုံကြီးကြီးစားအောင်မလုပ်နိုင်ပါဘူးတဲ့နောက်တက်မတော်ကိုလည်းစစ်တမ်းရပြောင်းအောင်မလုပ်နိုင်ပါဘူးတဲ့နောက်ခုနောက်ဆုံးကိုစိုင်းပွေကုံဆွေးနွေးသွားတဲ့အချိန်မှာတော့တက်မတော်ကိုချော့ပြီးတော့ဆက်ဆံနေသလိုဖြစ်တယ်ဆိုတဲ့အမြင်ပေါ့နော်အတီးပေါ်မှာဥစီသူအောင်မြေပါများတုံ့ပြန်ဆွေးနွေးလို့ပါလေ
ဒီ2008ဖွဲ့စည်းပုံအရဒ
ဒါတစ်ခက်မှာအချင်းလေးအကြောင်းအမျိုးမျိုးအကြောင်းမို့လို့အဲဒီဆွေးရွာဆိုတာပေါ်ပေါက်လာတယ်ပေါ်ပေါက်လာတော့ဒီအချင်းလေးကဆက်ရနိုင်ရှင်စနစ်လည်းမဟုတ်ဘူးဒီမဟုတ်ဘူးစီမံခန့်လည်းမဟုတ်ဘူးဒါလူလို့စီမံပြောမယ်ဘယ်လိုပြောမယ်ဆိုရင်တမတော်နဲ့အဲဒီကောက်ခံအစိုးရနဲ့ဘူးပေးပြီးတော့မှအုပ်ချုပ်တဲ့အချက်ပဲရှိသေးတယ်အဲဒီလိုအချင်းလေးမှာဒီမဟုတ်ဘူးသူတွားဖို့ဆိုရင်
NLD အစိုးရရဲ့ရည်တည်ချက်ကသူတို့လုပ်ဆရာရှိတာတွေလုပ်ခဲ့တယ်။နမူနာအားဖြင့်ဆိုရင်ဒါ2015ရွေးကောက်ပွဲဟို PP ချင်းမှာကိုပဲဒါကျွန်တော်တို့တည်င်းနေရတယ်။အဲဒီမှာဆိုရင်ဒါတပ်မတော်ဘက်ကနေပြီးတော့မှရန်ကုန်တိုင်းဝန်ကြီးနေရာတို့အဲပြီးတော့မှနောက်ဟိုရှမ်းပြည်နယ်ဝန်ကြီးနေရာတို့ရခိုင်ပြည်နယ်ဝန်ကြီးနေရာတို့ဒါမျိုးတွေတောင်းတာတွေရှိတယ်။အဲဒါတွေကိုပြပြသသားဟိုမြင့်ပယ်ခဲ့တာတွေရှိတယ်။ပြီးတော့မှနောက်အခုနောက်ပိုင်းမှာဆိုရင်လည်းအကောင့်ထဲပုံမှုတွေအများကြီးရှိခဲ့တယ်။ဥမာရခိုင်ပြည်နယ်မှာသတင်းတော့စီလွတ်တဲ့ကိစ္စလိုမျိုးရခိုင်ပြည်နယ်မှာခုနကတော့လို့ကိုဖီအာနန်ကကော်မရှင်ဖွဲ့ပြီးတော့မှစနစ်တကျနဲ့ရခိုင်ပြည်နယ်ကွန်ပျူတာတက်အောင်လုပ်တဲ့ကိစ္စလိုမျိုးဆိုရင်ဒါတက်မလို့ဘက်ကသဘောတူချင်မှလည်းတူပဲမတူချင်လည်းမတူ။ဒါပေမဲ့ NLD အစိုးရကတော့ဒီလုပ်ဆရာရှိတာတွေကိုမူတိုင်းပေါ့နော်အများကြီးလုပ်ခဲ့တယ်။အဲ့ဒါလို့တာရကတွေကကျွန်ုပ်ထိုးပြမယ်ဆိုရင်အများကြီးရှိတယ်။အစိုးရရဲ့သဘောကဒေါ်စက်စီကြီးအစိုးရကတက်မလို့ကိုချော့ပြီးပေါင်းနေတာမဟုတ်ဘူး။စီယုံနေတာ။ဒါစီယုံပြီးတော့မှဒီမူစီနိုင်ငံဖက်ဒရယ်ပြည်တော်စုကိုတွားဖို့ဆိုပြီးတော့မှ CEO လုံဆောင်နေတယ်လို့ပဲကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတရားသွေးတော့ဒီ NLD ခေါင်းဆောင်တချို့ရဲ့မှတ်ချက်နဲ့ပတ်သက်လို့ဖြစ်သွားတဲ့တက်တာလေးနဲ့မေးချင်ပါတယ်။ပထမချက်ကတော့ဦးဝင်းထိန်ပေါ့နော် NLD ဒီအတွင်းမှုဖွဲ့ဝင်ဦးဝင်းထိန်ကတက်မလို့နဲ့ပတ်သက်လို့ပြောသွားတဲ့ကိစ္စမှာတက်မလို့ဘက်ကကန့်ကွက်စာရိုက်ပဲထုတ်ခဲ့တယ်။အခုဒုတိယကြိမ်ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့ဖြစ်တဲ့ပြဿနာပေါ့ဒီပြဿနာမှာ NLD ခေါင်းဆောင်ပိုင်းကြီးဘက်ကပဲစကားမှားတာလားတက်မလို့ဘက်ကပဲဆက်ဆက်ထိမခံဖြစ်နေတာလားခုနကတော့ရှင်တယောက်ပြောပါတယ်သူတို့ကတော့မမှားဘူးဝန်ကြီးချုပ်မမှားဘူးဆိုတဲ့ဟာမျိုးပြောသွားတာရှိတော့ကိုတိကသူ့အမြင်သိချင်ပါတယ
်အမှန်တော့ကိစ္စမျိုးနှစ်ခုမှာပေါ့နော်ကွဲလွဲတဲ့တော့ရှိပါတယ်ဆိုတော့ဟိုကျွန်တော်ဆင်းနေဒီလိုစာရွက်ထုတ်ပြီးတော့စာရီပိုင်ထုတ်ပြီးတော့ကျွန်တော်တို့ဒီတုတ်ပြန်တယ်ဆိုတော့ပြင်းထန်တယ်ပေါ့နော်အာဏာရပါတီပေါ်မှာဒီလိုမျိုးစာထုတ်ပြီးတော့တုတ်ပြန်တာဟာနောက်ကနိုင်ငံရေးကြီးရဲ့ကျန်တာရှိကလားလို့လည်းကျွန်တော်ဆင်းသမိတယ်ဗျဟိုအထိတိုက်မခံဘူးဟိုသမေပူစီးတားထားပြီးတော့လောင်းရင်လောင်းမြန်ပြီးလို့ပြောတယ်လို့ဖြစ်တာပေါ့နော်သူကလည်းအင်တာနက်မှာရှင်းတင်တယ်လို့ထင်တယ်ဒါပေမဲ့စာထုတ်ပြီးရှင်းတာဆိုနိုင်ငံရေးသဘောတရားလေးတစ်ခုပါလာတယ
်။အောင်မြစ်ကိုတိုးတိုးလေးမေးချင်ပါတယ်ကိုစင်သူခုနကရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တက်မော်နဲ့ဖြစ်တဲ့ကိစ္စပေါ့နော်တက်မော်ကစာရီပါရီအောင်ထုတ်ပြီးတော့ကန့်ကွက်တဲ့အခြေအနေမျိုးကတစုံတရာ NLD အစိုးရနဲ့တက်မော်ဂျာဆက်ဆန်ကြီးကိုသွားတက်ရောက်နိုင်စရာရှိပါလား
။အဲတက်ရောက်နိုင်စရာမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ဒါမျိုးကနိုင်ငံတကာမှာလည်းဖြစ်ဖြစ်ဖြစ်ထားရှိပါတယ်။ဒါတန်းပြီးတာဝန်ယူထားတဲ့လူတွေကစကားဆိုတာဒီလိုပါပဲ။အခက်မသိရင်ဒါပြောမှဆိုမှတစ်ခါကလည်းဒီဥစ္စာကိုလက်မခံနိုင်ဘူးဆိုတော့ဒါဖြစ်ဖြစ်ဖြစ်ထားရှိတဲ့သဘာဝပါ။အဲဒီခါမှာနိုင်ငံတကာမှာလည်းဒီလိုပါပဲ။ဒါနဲ့ပတ်သက်ပြီးတော့သူတာဝန်ယူမှုလုပ်တဲ့လူတွေရှိတယ်တာဝန်မယူတဲ့လူတွေရှိတယ်အခုတော့ဦးဖြိုးမင်းသိန်းကသူကတာဝန်ယူပြီးတော့တောင်းပန်တယ်ဆိုတဲ့ခါကျတော့ဒါဟာကျွန်တော်ထင်တယ်နောက်တော့အဆင်ပြေသွားပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တဲ့အနေနဲ့အစီအစဉ်အချင်းဆက်သွားလို့ပါပေါဝင်ဆွေးနွေးပေးတယ်ဦးစီသူအောင်မြင့်နဲ့ကုတီဟာသွေးကျေးဇူးများကြီးတင်ပါတယ်တော်ရရှင်တွေနဲ့ကျွန်내ဒီလာပြီးတော့ဆွေးနွေးမေးမြန်းကြတဲ့တော်ရရှင်တွေကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာတဲ့အနေနဲ့အစီအစဉ်ဒီမှာရန်နာခွင့်ပြီးပါ
ဥဒဏ်ယူဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညာ VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကဗိုဒုနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ရောက်ကူရရဲ့တရားမဝင်နျူကလ িয়ার နဲ့ပဲတင်တုံးကြီးအစီအစဉ်တွေအတွက်ဗန်နောင်ငွေကြေးပိုင်းအကူအညီပေးတဲ့အတွက်ဒီဥနိုင်ငံသားနှစ်ဦးနဲ့အဖွဲ့အစည်းတစ်ခုတို့ကိုအမေရိကန်ဗန်ဒါရေးဌာနကအရေးယူလိုက်ပါတယ်ဟန်ပြကုမ္ပဏီတွေကနေတဆင့်မြောက်ကိုရီးယားကိုစားငွေပေးငွေယူလုပ်ပေးတယ်လို့အရင်ကတည်းကသတ်မှတ်ထားတဲ့ဗန်တွေလူပုဂ္ဂိုလ်တွေနဲ့အလုပ်လုပ်တဲ့အတွက်ဒီဥနိုင်ငံသားစွန်းဝေနဲ့လီဟောင်မီတို့ကိုဤပပိုင်ဆိုင်မှုထိန်းချုပ်ရေးရုံ OFAC ကတန်ခတ်အရေးယူမှုချလိုက်တာပါကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာပဲမြောက်ကိုရီးယားကိုတရားမဝင်ကုန်ပစ္စည်းတွေပို့လာမှာပါဝင်ပတ်သက်တဲ့အတွက် Dalian Global Unity သင်္ဘောကုမ္ပဏီကိုလည်း OFAC ကအရေးယူပါတယ်ဒါပြင် USA Patriot Act ပါပြဋ္ဌာန်းချက်311အရတရုတ်နိုင်ငံကဒန်ဒေါင်ဘန်ဟာငွေကြေးခွာခြားမှုဆိုင်ရာအဓိကစိုးရိမ်ပွဲဗန်ဒါငွေကြေးလုပ်ငန်းအဖြစ်ဗန်ဒါရေးဌာနငွေကြေးဆိုင်ရာရာဇဝတ်မှုနှိမ်နင်းရေးကွန်ရက်ကတတ်မှတ်လိုက်ပါတယ်။အမေရိကန်နဲ့နိုင်ငံတကာဗန်ဒါငွေကြေးစနစ်တွေကိုမြောက်ကိုရီးယားအသုံးပြုနိုင်ဖို့အတွက်ဒန်ဒေါင်ဘန်ဟာဂျာဂန်တခုလိုလုပ်ပေးပြီးမြောက်ကိုရီးယားနျူကလ িয়ার နဲ့ပယ်ထိန်တုံးကြီးစီစဉ်တွေမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေအတွက် ဒေါ်လာတန်ပေါင်းများစွာအလွယ်အပြောင်းလုပ်ပေးရလို့ဗန်ဒါယီဝန်ကြီးစတီးဗ်မနူချင်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်ဒီလိုလုပ်ရမျိုးကိုအမေရိကန်အနေနဲ့လက်ခံမှာမဟုတ်ဘူးလို့လည်းပြောပါတယ်ဒါကြောင့်ဒန်ဒေါင်းဘန်အနေနဲ့တခြားပြည်ပဘန်တွေကနေတဆင့်တိုက်ရိုက်တော်လကောင်းတွယ်ဝှက်ရတော်လကောင်းအမေရိကန်ဗန်ဒါယီစနစ်ကိုအသုံးပြုလို့မရအောင်အမေရိကန်ဘန်တွေလုပ်ဖို့လိုအပ်တယ်လို့ဝန်ကြီးမနူချင်းကပြောပါတယ်အမေရိကန်အနေနဲ့တရုတ်နိုင်ငံကိုပြစ်မှတ်ထားနေတာလုံးဝမဟုတ်ဘူးလို့လည်းဝန်ကြီးမနူချင်းကအသေးချာပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့အကြားမြောက်ကိုရီးယားနဲ့ပတ်သက်ပြီးတိတ်ကိုအလုပ်ဖြစ်တဲ့ပြောဆိုဆွေးနွေးမှုတွေရှိထားတယ်လို့မစ္စတာမနူချင်းကပြောပါတယ်တရုတ်နိုင်ငံရဲ့လှုပ်ဆောင်မှုတွေပေါ်အမေရိကန်ကအသိမှတ်ပြုပြီးတရုတ်နိုင်ငံကအမေရိကန်နဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့မျှော်လင့်နေကြောင်းဒါပေမဲ့မြောက်ကိုရီးယားရဲ့ချိန်ချောက်မှုကိုရင်ဆိုင်တဲ့နေရာမှာအလေးနဲ့ရှိရဲဆိုတာပြဖို့အတွက်အရေးယူလှုံ့ဆော်သွားမှာဖြစ်ကြောင်းမစ္စတာမနူချင်းကပြောပါတယ်။ငွေကြေးစီးဆင်းနေတဲ့နောက်ကိုလိုက်ကြည့်ပြီးဖြတ်တောက်ပြန်မှာဖြစ်ကြောင်းမြောက်ကိုရီးယားရဲ့ရန်လိုတဲ့မတိမငြိမ်ဖြစ်စေတဲ့လူမဆန်တဲ့လူရက်ကိုတီးခံမှာမဟုတ်ကြောင်းနျူကလ িয়ার နဲ့ပယ်ထိန်တုံးကြီးစီစဉ်တွေကိုမြောက်ကိုရီးယားကရပ်ပစ်တဲ့အထိမြောက်ကိုရီးယားအစိုးရပေါ်စီးပွားရေးဖိအားပေးမှုအမြင့်မားဆုံးဖြစ်အောင်လုပ်တဲ့နေရာမှာပြင်ပကနေကူညီလှုံ့ဆော်ပေးနေတဲ့မြောက်ကိုရီးယားရဲ့အထောက်အကူတွေကိုပြစ်မှတ်ထားအရေးယူသွားဖို့အခိုင်အမာဆုံးဖြတ်ထားကြောင်းအမေရိကန်ဗန်ဒါယီဝန်ကြီးစတီးဗ်မနူချင်းကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေဖြစ်ပြီး VOA ရဲ့အားပေါ်မှကြောင်းသိစေအပ်ပါတယ်ခင်ဗျာVIEW ရနေထုတ်လွှင့်ခဲ့တာတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VIEW ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VIEW မြောင်းဝိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြည့်ရန်ကုန်မြို့ဖြစ်ပါတယ်ဒီကနေ့ညနေပဲ 6:00 ထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းလိုမီတာ19.25ရုပ်မှာဖမ်းယူနိုင်ပါတယ်ခုတော့တရင်အချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ
်ဒီရနိုင်ငံရဲ့ပယ်ထိန်သုံးအစီအစဉ်ကိုထောက်ခံခဲ့တယ်လို့ဆိုရဲလူပုဂ္ဂိုလ်18ယောက်နဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်ပါတယ်အီရန်ရဲ့ဆောင်ရွက်မှုတွေဟာအရှေ့လက်ပိုင်းဒေသရဲ့တည်ငြိမ်လုံခြုံရေးနဲ့တာယာဝါပြောရေးကိုထိခိုက်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်အခုလိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုဟာစိတ်မကောင်းစရာအမေရိကန်တို့ရဲ့ဒီမကောင်းတဲ့အလေးအကျင့်တစ်ခုဖြစ်တယ်လို့နယူးယောက်မြို့ကိုရောက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂဆိုင်ရာ VOA သတင်းတောက်ကိုပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းနိုင်ရေးအတွက်သမ္မတဒေါ်နယ်ထရမ့်အစိုးရကြိုးပမ်းမှုနောက်ထပ်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အရင်ဥပဒေဟောင်းကိုအရင်ဖြတ်သိမ်းဖို့လိုတယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဂျွန်လ9ရက်နေ့တုန်းကဘိန်းမျိုးကနေရန်ကုန်မျိုးစီပြန်တန်းသွားဆင်ပြတ်ကျသွားတဲ့တပ်မတော်တယ်ယူပို့ဆောင်ရေး Y8 လေယာဉ်ဟာဆိုးဝါးတဲ့ရာသီဥတုနဲ့ကြုံတွေ့ခဲ့ရပြီးတော့လေယာဉ်ကိုမထိန်းနိုင်လို့ပြတ်ကျခဲ့ရတာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကပြောကြားလိုက်ပါတယ်။ဒီလေယာဉ်ပြတ်ကျမှုကိုဘလို့အသေးစိတ်စုံစမ်းခဲ့တယ်လဲဆိုတာကိုဇူလိုင်လ18ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှာအကျဉ်းတွင်ရေးထားပါတယ်။ရုတ်တရက်ပြောင်းလဲနေတဲ့ပုံမှန်မဟုတ်တဲ့ရာသီဥတုမှပြန်တန်းရတဲ့အတွက်လေရင်ကိုထိမ့်ချုံမောင်းနှင်နိုင်တဲ့အခြေအနေမရှိတော့ဘဲပြတ်ကျခဲ့ရတာဖြစ်တယ်လို့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။တခါပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့တဲ့မွတ်စလင်အစိုးရအဖွဲ့နဲ့ဆက်နွယ်မှုရှိသူရိုဟင်ဂျာအမျိုးသားတစ်ယောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကဖမ်းဆီးခဲ့ပြီးမြန်မာခံနဲ့ပြန်လွှတ်ပေးခဲ့ပြီးအခုဆိုရင်သူဟာဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကဇူလိုင်လ18ရက်နေ့မှာသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ဒီအသက်38နှစ်အရွယ်မွတ်စလင်တရားဟောဆရာမန်ဇူရိုအစ္စလမ်ကတော့ရခိုင်ပြည်နယ်အနောက်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီအစွန်းရောက်အဖွဲ့နဲ့အဆက်ဆက်မရှိဘူးလို့ Writers သတင်းနဲ့ဆက်သွယ်မေးမြန်းမှုတစ်ခုထဲမှာညင်းဆိုခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ခွင့်အင်ဂျင်ကတော့ Jim Harmon ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကို9.40 30.40 49.50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.